Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းပါခင်ဗျာ VO American တန်ရဲ့2024ခုနှစ်နိုဝင်ဘာလ23ရက်စနေနေ့မနက်ခင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ရဲ့ဒီစီစဉ်ကို Facebook YouTube နဲ့ VO ရဲ့ Internet စာမျက်နှာတွေကပါတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီကနေ့မနက်ခင်းစီစဉ်တွေကိုကျွန်တော်စီသူကတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
ရုရှားကအတန်ထက်မြန်တဲ့ဒုံးကျည်တင်းနဲ့ပြစ်ခတ်ခဲ့ပြီးတဲ့နောက် Ukraine နဲ့ NATO အဖွဲ့တို့ရေးပေါ်ဆွေးနွေးဖို့စီစဉ်နေပါတယ်စစ်ကောင်စီရဲ့လှုပ်ရက်ဟာအာဆီယံဗဟိုပြုမှုကိုထိခိုက်စေတယ်လို့အာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးမှာစင်ကာပူကသတိပေးလိုက်ပါတယ်။မိုင်းတံခံရတဲ့ခြေလက်အင်ကချွေရင်းသူတွေဟာစစ်ကောင်စီရဲ့ပြစ်မှတ်ထားဖိနှိပ်မှုခံနေရတယ်လို့ကုလသမဂ္ဂကအစင်ကစားထုတ်ပြန်ပါတယ်
။အဲ့လိုထိတ်တန့်ရောက်နေတဲ့သတင်းတွေနဲ့အတူအိုးရင်စွန်ကွာထွက်ပြေးနေကြသူတွေရေး G20 အစည်းအဝေးမှာဆွေးနွေးကြတဲ့အကြောင်းမြန်မာနိုင်ငံကထဲချုပ်လုပ်ငန်းတွေရင်ဆိုင်နေရတဲ့အကျပ်တဲတွေနဲ့ကမ္ဘာမီဒီယာတွေကပြောနေကြတဲ့မြမအကြောင်းသတင်းလွှာတွေကိုကြားကြဖို့ရှိပါတယ်။ဒါပြင်ပတ်စင်တင်ဆက်နေကြအမျိုးသမီးကန္တာအတုဒဆောင်လေအမေရိကန်တခွင်သိပ္ပံနဲ့ဤပညာအစီအစဉ်တို့ကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါရယ်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငင်းချမ်းအေးကပြောပြပေးပါပါခင်ဗျာ
အတန်ထက်မြန်တဲ့တာလက်ပြက်ပဲထင်းဒုံးကျည်အစ်တတမျိုးနဲ့ရုရှားကယူကရိန်းရဲ့အလဲပိုင်းကနီပရိုမြို့ကိုတိုက်ခိုက်ခဲ့ပြီးနောက်မှာမြောက်အတ္တလန္တိတ်စီးရဲမာမိတ်အဖွဲ့ NATO နဲ့ယူကရိန်းတို့ဟာလာမယ့်နိုဝင်ဘာ26ရက်မှာအရေးပေါ်စီးဝေးကြဖို့ရှိပါတယ်ဒီတိုက်ခိုက်မှုမှာအသုံးပြုခဲ့တဲ့လက်နက်ရဲ့သဘောတဘာဝနဲ့တည်ရောက်မှုအကျိုးဆက်အကဲဖြတ်ချက်တွေကိုမာမိတ်တွေကိုတင်ပြနိုင်မှုလိုအပ်တဲ့အထောက်အထားတွေကိုတတ်နိုင်သမျှစုဆောင်းမှုစူးစမ်းမှာဖြစ်ပြီးတော့ကာဝေးစွမ်းရည်ကိုအားကောင်းစေကလေကြောင်းကာဝေးရေးကိုမြှင့်တင်မှုအရစိုက်သွားမယ်လို့ယူကရိန်းနိုင်ငံသားရေးဝန်ကြီးကချက်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံစမှာအတည်ပြုပြောဆိုပါရတယ်။ NATO အဖွဲ့ဝင်ပိုလန်ဝန်ကြီးချုပ်ဒေါ်နယ်တတ်စ်ကတော့ရုရှားရဲ့ဒုံးကျည်အစ်စ်ထုတ်သုံးလာမှုနဲ့ပတ်သက်ပြီးတောက်ကြနေကမှတ်ချက်ပြုရမှာပြပခါဟာအဆုံးဖြတ်အဆင့်ကိုရောက်ရှိလာနေပြီလို့ဆိုပါတယ်။အမေရိကန်ရဲ့လေကြောင်းရန်ကာဝေးစနစ်နဲ့တားဆီးနိုင်စွမ်းမရှိဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြုံးဝါခဲ့တဲ့အဲ့ဒီဒုံးကျည်အစ်စ်ဟာ33လနီးပါးကြာနေပြီဖြစ်တဲ့ရုရှားရဲ့ယူကရိန်းချွတ်ချော်စစ်ပွဲကိုအရှိန်တစ်ဆင့်မြင့်စေခဲ့တာပါ။အတန်ထက်ဆက်တဆပိုးမြန်တဲ့အဲ့ဒီဒုံးကျည်မှာနျူကလ িয়ার ထိပ်ဖူးမှုတဲ့ဒုံးကျည်ထိပ်ဖူး6ခုပါဝင်ပြီးတော့ဒုံးကျည်တစ်ခုစီကနေဘုံး6လုံးစီကျဲကျခဲ့တယ်လို့ယူကရိန်းစစ်ဖက်တာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်ခင်ဗျာ။အစ္စရေးတပ်တွေကဘေရွတ်တောင်ပိုင်းစင်ကြေဘုံဒေသတွေနဲ့လေဗနွန်တောင်ပိုင်းဒေသတွေကိုတောက်ချာနေမှာလေကြောင်းကနေတိုက်ခိုက်ခဲ့ပြီးဒါဟာဟက်စ်ဘူလာရဲ့ခိုင်မာခြေကုပ်ယူထားတဲ့ဒေသတွေလို့အစ္စရေးကာဝေးဌာန IDF ကပြောပါတယ်။အစ္စရေးလေတပ်ဟာဘေရွတ်မြို့ဒါဟီယာဒေသကဟက်စ်ဘူလာဌာနချုပ်ကိုစတိုက်ပစ်ခတ်ခဲ့တယ်လို့ IDF ကလူမှုမီဒီယာမှာရေးပါတယ်။ဒီတိုက်ခိုက်မှုကနေဒါဟီယာကနေလက်နက်သုလောင်းယုံတွေထုတ်လုပ်တဲ့နေရာတွေကိုထိမှန်ခဲ့ပြီးတော့ဟက်စ်ဘူလာတွေတိုက်ခိုက်နိုင်စွမ်းပြပြအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့လည်းဆိုပါတယ်။ဒါပြေလေမွန်တောင်ပိုင်းကထိုင်ရီစိတ်ကမ်းမြို့မှာဟစ်စဘူလာဌာနချုပ်ထောက်လိုင်းရေးအဆောက်အုံနဲ့လက်နက်သုလောင်းရေးအပါအဝင်ပြစ်မှတ်တော်များများကိုတောက်ကြနေမနေ့ပိုင်းကလည်းတိုက်ခိုက်ခဲ့တဲ့ဆိုပါတယ်လေမွန်ဆိုင်ယာကုလအဖွဲ့ UNIFL ကတော့ထိုင်ရီတောင်ပိုင်းကရှာမာကုလဌာနချုပ်ကိုရော့ကက်ဒုံးကျည်နစီထိမှန်ခဲ့တဲ့အတွက်အီတလီငြိမ်းချမ်းရေးတပ်သား၄ယောက်ဒဏ်ရာရခဲ့ကြောင်းနဲ့ဒဏ်ရာတွေကစွန့်ရတဲ့အချိန်မှာရှိပြီးတော့ဆေးရုံတင်ကုသနေတယ်လို့တောက်ကြနေမှာသတင်းထုတ်ပြန်ပါတယ်ဒီပစ်ခတ်မှုဟာဟက်စ်ဘူလာဒါမို့သူတို့ရဲ့မာမိတ်အဖွဲ့တွေကဖြစ်နိုင်တယ်လို့လည်းပြောပါတယ်ခင်ဗျာ။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့ရှေ့နေတွေကတောင်းဆိုထားတဲ့ညဉ့်ညမ်းရုပ်ရှင်သုံးဆောင်တူးကိုနှုတ်ပိတ်ခလျှို့ဝှက်ကွေပေးခဲ့တာအပါအဝင်အပြစ်ရှိချောင်းဆုံးဖြတ်ခံထားရတဲ့ရာဇဝတ်မှု34မှုရဲ့ပြစ်ဒဏ်ကိုပယ်ဖျက်ပေးဖို့တောင်းဆိုနိုင်ခွင့်လုပ်ငန်းစဉ်ကိုနယူးယောက်တရားသူကြီးတူကတောက်ချနေမှာခွင့်ပြုပေးလိုက်ပါတယ်။နယူးယောက်ပြည်နယ်တရားရုံးချုပ်တရားသူကြီးဒီဂျူအန်မာချန်ကလာမယ့်အင်္ဂါနေ့မှာထရန့်ရဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးဖြစ်တဲ့အမှုတွေရဲ့ပြစ်ဒဏ်စီရင်ချက်ချဖို့ကိုတရားဝင်သဘောနဲ့ဆိုင်းငံ့လိုက်တာပါ။တရားစွဲခရိုင်ရှင်းနေရုံးကပြစ်ဒဏ်ကိုပယ်ဖျက်ဖို့ထရန့်ရဲ့ရှင်းနေဘက်ကတောင်းဆိုချက်ကိုခြေပမှဖြစ်ပေမဲ့ထရန့်အနေနဲ့ဒီအတွက်စာသားနဲ့ပြင်ဆင်တောင်းဆိုခွင့်ကိုတော့သဘောတူပါတယ်။တရားသူကြီးဘက်ကတော့ဒီလိုလုံနိုင်မှုထရန့်ဘက်ကိုဒီဇင်ဘာ2ရက်နောက်ဆုံးထားသတ်မှတ်ပေးထားပြီးတော့အစိုးရရှင်းနေဘက်ကတော့တုံ့ပြန်နိုင်မှုအတွက်ဒီဇင်ဘာ9ရက်သတ်မှတ်ပေးထားပါတယ်။စင်ကြချခဲ့ရင်ဒါကသမရတာဝန်ကိုအနှောက်အယှက်ဖြစ်စေနိုင်လို့သမရရဲ့လူငယ်ချမ်းသာခွင့်အာဏာနဲ့ပြစ်ဒဏ်တွေကိုဖယ်ရှားသင့်တယ်လို့ထရန့်ရဲ့ရှင်းနေတွေကတရားရုံးမှာရှောက်ထားထားတာပါတရားစွဲရှင်းနေဖြစ်တဲ့မဟန်တန်ခရိုင်ရှင်းနေအယ်ဗန်ဘရက်ကတော့လာမယ့်ဇန်နဝါရီ20မှာစတင်မဲ့ထရန့်ရဲ့၄နှစ်တာသမရတက်တန်းကုံဆုံးပြီးတဲ့အချိန်ထိအမှုကိစ္စအားလုံးကိုရွှေ့ဆိုင်းမှုတရားသူကြီးကိုတောင်းဆိုထားပါတယ်ခင်ဗျာ
မ
ဒီနေ့ကနေ့ကျွန်တော်တို့ရဲ့သတင်းတွေနဲ့အတူအိုရင်စွန်ကွာထွက်ပြီးနေကြသူတွေအရေးဂျီတွန်ဒီအစည်းအဝေးနဲ့ခင်းစီစဉ်တွေကိုနှစ်ဆက်လေးနာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သားလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရဲ့ရှင် လူလူမိတ်ဆွေရုပ်သားလိုင်းကိုယူတယ်ဆက်73ဘီအေရှာဘီမ်ဂျိုရူချန်နယ်တရတဲ့ဒါမှမဟုတ်လေထိုင်းကွန်6ဂျိုရူချန်နယ်တရ23လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင်ဗီဒီယိုမြန်မာပိုင်း Facebook နိုင်ငံရေးရလက်တုံပြန်နိုင်ရေးအသုံးမချဖို့စင်ကာပူကာဝေးဝန်ကြီးကဒီသတင်းပတ်ထဲမှာပဲသတိပေးလိုက်ပါတယ်မြန်မာနိုင်ငံအနေနဲ့အာဆီယံ3ရဲ့ရည်ရွယ်ချက်တွေအသုံးမချတင်မှုနဲ့လက်တုံပြန်နိုင်ငံရေးအတွက်အသုံးချနေတာကအာဆီယံအဖွဲ့အစည်းကိုခက်ခဲတဲ့အနေထားကိုတွန်းပို့နေတယ်ဆိုပြီးတော့နိုမန်20ကကျင်းပတဲ့အာဆီယံကာဝေးဝန်ကြီးများအစည်းအဝေးတွင်မှာစင်ကာပူကာဝေးဝန်ကြီးဒေါက်တာအန်အန်ဟ
Wanilu, a pet chetanae, Mimia Pinirao, Taupiama, Nama Sikonsio, a lottery pigaraba. ASEAN then he says, Zun in the Kutuan, Kawaii, who wants some chetry, Jovan, Tisau Kabime, Namanang and Jow, ASEAN Bu Pumu, ASEAN Central Tiguba, Tikai Piazzi Rebbe, Namanang a Pumuriga, and Yam Yajang three pibare. Dabian, did our in Kawaii say at time as soon in a Puman, some Yanayama, sent me on Pite, ASEAN Kawaii, when you meet a pet pomale, Yonji, Sechamu, Song Show, Nainelu, Singapore Kawaii, when you got three pitala pibare. စစ်ကောင်စီရဲ့မြေမြုံမိုက်အုံပြမှုနဲ့ပြတ်မှတ်ထားဖိနှိပ်မှုတွေကြောင့်မိုင်းတန်ခံခြေလက်အင်္ဂါချွေရင်သူမတန်ဆွမ်းနေဟာစိုးရတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂရဲ့ကြွမ်းကျင်သူတွေကတောက်ကြနေမှာပြောပါတယ်။မြန်မာနိုင်ငံကခြေပြက်လက်ပြက်ကိုယ်အင်္ဂါချွေရင်သူတွေဟာစစ်ကောင်စီကိုလက်နက်ကင်စန့်ကျင်နေကြတဲ့ခုခံတော်လှန်ရေးအင်အားစုမှာပါဝင်ခဲ့သူတွေဖြစ်တန်တရား ဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဘယ်နိုင်ငံမျိုးမှမဆိုကိုလက်ချုံရင်ရသူတွေဟာစိန်ခေါ်မှုတွေနဲ့ရင်ဆိုင်လေးရှိပေမဲ့မြန်မာနိုင်ငံမှာတော့ကိုလက်ချုံရင်တာအပေါ်ရာဇဝတ်မှုတသက်အဖြစ်ရှုမြင်ခံနေရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံဟာမြေမြုံမိုင်းနဲ့မပေါက်ကွဲသေးတဲ့လက်နက်တွေကြောင့်ကမ္ဘာပေါ်မှာလူအသေးပျောက်အများဆုံးနိုင်ငံဖြစ်ကြောင်းသတင်းမီဒီယာတွေမှာဖော်ပြကြတာကတကယ်လက်တွေ့မြေပြင်မှာမြန်မာနိုင်ငံတွေကမတန်ဆွမ်းသူတွေပေါ်စစ်တပ်ကဖိနှိပ်တိုက်ခိုက်နေတဲ့ဖြစ်ရပ်တွေရဲ့အစိပ်ပိုင်းတစ်ခုသာဖြစ်တယ်လို့လည်းကုလသမဂ္ဂကပြောပါတယ်များ Mpox လို့အတူကောက်ခေါ်တဲ့ Monkeypox မြောက်ကျောက်ရောဂါဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့ကူးစက်ရောဂါဟာပြည်သူ့ကျန်းမာရေးဆိုင်ရာရေးပေါ်အခြေအနေတရက်ဖြစ်ဆက်လက်တည်ရှိနေကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောက်ချာနေမှာကြေညာပါတယ်ကူးစက်မှုအရေအတွက်ဆက်ပြီးမြင့်တက်လာနေတာနဲ့ပထဝီဒေသအပြင်ပြန့်နှံ့မှုဆက်ကျပြန့်လာတာပြင်ယောဂကာဝေကုသရေးဆိုင်ရာတွေမှာစိန်ခေါ်မှုတွေရှိနေပြီးနိုင်ငံတကြားအတူတကွပေါင်းစုတုံ့ပြန်နိုင်ဖို့လိုအပ်နေသေးတာကြောင့်ဒီယောဂကိုအရေးပေါ်အခြေအနေဖြစ်ဆက်လက်ထားရှိဖို့လိုအပ်ကြောင်း WHO ကဆုံးဖြတ်လိုက်တာပါ and pulse ယောဂအပြင်းထန်ခံစားခဲ့ရတဲ့ Congo Democratic သမ္မတနိုင်ငံကနေအိန္ဒိယနိုင်ငံတွေကို virus မျိုးကွဲအသစ်တစ်မျိုးစတင်ကူးစက်ခဲ့တဲ့ပြီးခဲ့တဲ့ August လကစပြီးတော့ဒီယောဂကိုအရေးပေါ်အခြေအနေဖြစ်ကြီးညာထားတာပါဒီမျိုးကွဲကူးစက်မှုတွေကို Britain, Germany, Sweden နဲ့ India နိုင်ငံနဲ့တချို့နိုင်ငံတွေမှာလည်းတွေ့ရှိကြောင်းအတည်ပြုထားပါတယ်။2024ခုနှစ်ထဲမှာ Africa တဝန်ဒီယောဂတန်တရားနဲ့ Luna 46,000 ကျော်ရှိပြီးတော့အများစုက Congo နိုင်ငံမှာဖြစ်ပါတယ်။ဒီယောဂတန်တရားနဲ့သေဆုံးရသူကတော့လူ 1,000 ကျော်ရှိနေပါပြီ။
မောင်စံတော်ကြီးစနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုငင်းချမ်းအေးပြောပြပေးကြတော့ပါဒီကနေ့မနက်တင်ဆက်မဲ့အပတ်စဉ်ခန္ဓာတွေမတင်ဆက်ခင်အခုရင်ဆုံးတော့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုစပြီးတော့တင်ဆက်ကြပါမယ်ကမ္ဘာတလောရွှေပြောင်းနေထိုင်ရမှုပြဿနာမှာဆင်းရဲမွေးတင်မှုနဲ့ငတ်မို့ခေါင်းပေါမှုတွေကအထူးအကြောင်းရင်းဖြစ်တယ်လို့ကြွန့်ကျင်သူတွေကပြောပါတယ်လူမှုဘဝဖူလုံရေးကိုတိတိယောက်ယောက်ဆောင်ရွက်မှသာအိုးရင်ဆွန့်ခွာပြောင်းရွှေ့ရမှုအရင်းခံအကြောင်းရင်းကိုဖြေရှင်းရမှာအထောက်အကူဖြစ်မယ်လို့လည်းဘရာဇီးနိုင်ငံမှာကျင်းပနေတဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးညီလာခံအတွင်းတည်ထောင်ဆွေးနွေးမှုမှာခေါင်းဆောင်တွေကပြောဆိုကြပါတယ်။ VOE ရဲ့ရွှေပြောင်းချေချမှုဆိုင်ရာသတင်းတောက် Ellen Burrows က Rio de Janeiro မြို့ကနေသတင်းပေးပို့ထားတာကိုမတ်တင်ကြီးထိုက်ပြောပြပေးပါပါခင်ဗျာ
။ Steve Sai ဟာဆိုရင် Haiti ကနိုင်ငံရေးသိပ္ပံကျောင်းသားဖြစ်ပါတယ်။အလုံးမရှိတာကြောင့်ရောလုံခြုံရေးစိုးရိမ်ချက်ကြောင့်မှာ2023ခုနှစ်မှာနိုင်ငံကထွက်ခဲ့တာပါ။ ဘဝတိုးတက်ရေးအတွက်ကြိုးစားရမယ်လို့22နှစ်အရွယ်သူကပြောပါတယ
်ဖော်ကီလာအ
စ်ကိုမကအချင်းဒီမကောင်းပါဘူးဘရာဇီးမှာအလုတ်ကန်ခွန်းလန်းတွေနဲ့ဘရာဇီးပြည်သူတွေကလည်းဘယ်လိုကြိုးစားရဲလိုလားကြတယ်ဆိုတာကိုကြားသိတာနဲ့ဘရာဇီးကိုရွေးခဲ့တာပါ
ဒိုမီနီကန်ရီပပ်ဘလစ်နိုင်ငံကိုအထောက်ထားမဲ့ဖြတ်ပြီးဘရာဇီးကိုလိုက်ခဲ့တာပါ။ကုန်ကျစရိတ်များပြီးအန်ဒီယန်များတယ်လို့လည်းသူကပြောပါတယ
်။
ပထမတစ်ချိန်မှာတော့ဝင်လို့မရခဲ့ပါဘူး။ဒါပေမဲ့နေဆက်ကိုထပ်သွားခဲ့ပါတယ
်။ဒိုမီနီကန်ရီပပ်ဘလစ်မှာစာအီးကတလကြာခဲ့ပါတယ်။အလုတ်လုတ်ပြီးပိုက်ဆံစုပါတယ်။တလကြာပြီးနောက်မှာတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာပြည်ဝင်ခွင့်နဲ့ဘရာဇီးကိုရောက်လာပြီးစီးပွားရေးအခြေခံအောင်ကြိုးစားနေပါပြီ
။ဆာဗီနာဗီဒန်အ
ပေါ်ဘဝမှာရပ်ပစ်လိုက်လို့မရပါဘူး။တနေရာကိုရောက်ဖို့အဆုံးတိုင်တွန်းတွန်းတိုက်တိုက်လုပ်ရပါလေ
။ဘရာဇီးပြည်တော်စုရဲတပ်ဖွဲ့အစုအယနိုင်ငံတွင်းမှာဟေတီနိုင်ငံသား36,400ရှိပါတယ်။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမှာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ညီလာခံကျင်းပနေတာနဲ့အတူပဲ G20 နိုင်ငံတွေအနေနဲ့နေရာသစ်မှာရွှေ့ပြောင်းနေအခြေကြရေးအရင်းမြစ်တွေအဆင့်သင့်ရှိဖို့လိုအပ်တယ်လို့ကြွမ်းကျင်သူတွေကပြောကြပါတယ်ပေါ်လိုအီလ်စ်ဟာဆိုရင်ဆော့ပိုလိုအခြေစိုက်လူခွင့်ရေးနဲ့ရွှေ့ပြောင်းနိုင်ငံသားဆန်ရစင်တာကိုတည်ထောင်သူဖြစ်ပါတယ
် Perspective
လူခွင့်ရေးရှူတော့ကနေအမြဲဖြည့်ရှင်းရမှာဖြစ်ပါတယ်ဒါအပြင်ရွှေပြောင်းပြဿနာဟာစင်းရဲမွေးတည်မှုသဘာဝဘေးဒဏ်စစ်ပွဲတွေနဲ့ပဋိပက္ခတွေလိုကျယ်ပြန့်တဲ့ပြဿနာကြီးတွေကြောင့်ဆိုတာကိုလည်း G20 ခေါင်းဆောင်တွေအနေနဲ့အတိအမှတ်ပြုဖို့လိုအပ်ပါတယ
် G20 ရဲ့ကြေညာချက်မှာတော့ပုံမှန်မဟုတ်တဲ့ရွှေပြောင်းသွားလာမှုကိုကာကွယ်ရေးနဲ့ရွှေပြောင်းမှုရဲ့အခြေခံအကြောင်းရင်းဖြစ်တဲ့စင်းရဲမွေးတည်မှုနဲ့ငတ်မောခေါင်းပါမှုကိစ္စတွေကိုတုံ့ပြန်ကင်တွယ်ရေးအရေးကြီးတယ်ဆိုတာကိုသဘောတူထားပါတယ်ကမ္ဘာတစ်လောမှာလူပေါင်း 1.4 ဘီလီယံဟာစီးရဲမွေးတည်နေတယ်လို့ဘရာဇီးဖွံ့ဖြိုးရေးဝန်ကြီးဝယ်လင်တန်ဒီးစ်ကပြောပါတယ
်မီဂရတော်ယိုဆေ
းရွှေပြောင်းပြဿနာအပြင်ငတ်မောခေါင်းပါမှုနဲ့စီးရဲမွေးတည်မှုဟာစီးရဲပြီးငတ်မောနေသူတွေအတွက်တင်ပြဿနာဖြစ်နေတာမဟုတ်ပါဘူးလူလက်တန်းစားတွေချမ်းသာသူတွေချမ်းသာတဲ့နိုင်ငံတွေအတွက်လည်းပြဿနာဖြစ်ပါတယ
်အလွန်အမင်းလိုအပ်နေသူတွေဟာပြစ်မှုကျူးလွန်လာနိုင်ပြီးလူတိုင်းအတွက်ပြဿနာဖြစ်နိုင်တယ်လို့သူကပြောပါတယ်ငမုတ်ခေါင်းပါမှုနဲ့စင်ရဲမွေးတင်မှုတိုက်ဖြည့်ရေးကဘာလုံးဆိုင်ရာမဟာမိတ်ဖွဲ့စည်းရေးကထိပ်သီးဆွေးနွေးပွဲမှာအဓိကဆောင်ရွက်ချက်တစ်ခုဖြစ်ပါတယ်။လူပေါင်းတန်900ကိုငွေကြေးထောက်ပံ့ရေးနဲ့ကလေးငယ်တန်150အတွက်ကျောင်းမှာကျွေးမွေးနိုင်ရေးဆောင်ရွက်ဖို့ဒီမဟာမိတ်အဖွဲ့ကရည်ရွယ်တာဖြစ်ပါတယ်။အခုချိန်ထိတော့နိုင်ငံပေါင်း80ကျော်နိုင်ငံတကာအဖွဲ့အစည်း24ခုနဲ့နိုင်ငံတကာဗန္ဒာရေးအဖွဲ့အစည်း9ခုအလှူရှင်32ဦးတို့ပူးပေါင်းပါဝင်လာပြီဖြစ်ပါတယ်။ဘရာဇီးဖွံ့ဖြိုးရေးဝန်ကြီးဝယ်လင်တန်ဒီးစ်ကအခုလိုပြောပါတယ
်
။စတိုက်ကထောက်ပတ်မှုတွေမဟုတ်တော့ပါဘူး။စင်းရဲမွေးတည်မှုတိုက်ဖျက်ရေးအတွက်အဓိကအခြေခံဖြစ်တယ်လို့ကျန်းမာရေးစီးပွားရေးအလုပ်ကံဖန်တီးရေးနဲ့အခြေခံအဆောက်အုံတွေအတွက်လည်းအခြေခံအုတ်မြစ်ဖြစ်တဲ့ပညာရေးကိုဆောင်ရွက်နိုင်မယ်။ဖွံ့ဖြိုးရေးအစီအစဉ်တစ်ခုကောင်ထယ်ဖို့ရေးကိုဆွေးနွေးကြတာဖြစ်ပါတယ
်။စားနပ်ရိက္ခာမလုံလောက်မှုရွှေ့ပြောင်းမှုနဲ့အိုးအိမ်ဆွန့်ခွာမှုတွေဟာဆိုရင်ရာသီဥတုပြောင်းလဲမှုသဘာဝဘေးဒဏ်ပဋိပက္ခတွေစင်ရဲမွေးတည်မှုတွေနဲ့ထဲတန်းဝင်ဝင်ဆက်နွယ်တယ်လို့ကုလသမဂ္ဂကပြောဆိုထားပြီးဘရာဇီးမှာကျင်းပတဲ့ G20 ထိပ်သီးဆွေးနွေးပွဲမှာလည်းဒီကိစ္စကထိတ်တန့်ဦးစားပေးဖြစ်ပါတယ်ရှင
်။ကမ္ဘာတစ်လုံးစင်ရဲမွေးတည်မှုနဲ့ငတ်မောခေါင်းပါရေးကိုဖြစ်ရှင်နိုင်မှုစူးစမ်းနေကြတဲ့အကြောင်းမတ်တင်ဂီထိုင်တင်ပြပေးခဲ့တာပါခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတပုတ်ကုံတင်ဆက်ခင်မှာရုရှားယူကရိန်းစစ်ပွဲဆိုင်ရာရုပ်သံတစ်ခုကိုတင်ဆက်ပေးကြပါမယ်ယူကရိန်းစစ်ပွဲမှာရုရှားဘက်ကတိုက်ခိုင်းမှုနောက်ကိုရီးယားစစ်သားတွေပို့ပေးနေတယ်ဆိုတဲ့သတင်းတွေကိုရုရှားကညှင်းဆိုပါတယ်ယူကရိန်းစစ်မြေပြင်မှာနောက်ကိုရီးယားစစ်သားတချို့တိဆုံတဲ့သတင်းတွေလည်းထွက်နေပြီမဲ့ရုရှားကခုလိုညှင်းဆိုနေတာဖြစ်ပါတယ်အသေးစိတ်ကိုအချက်လက်အခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ပိုလီဂရက်ရုပ်သံဗီဒီယိုမှာတင်ဆက်ထားတာရှုစားကြပါခင်ဗျာ
ရုရှားနဲ့မြောက်ကိုရီးယားနှစ်နိုင်ငံစီးရေးပူးပေါင်းဆောင်ရွက်ဖို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှစ်ဆမှာသဘောတူလက်မှတ်ရေးထိုးတာကိုအော်တိုဘာလကုန်ပိုင်းမှာရုရှားလွှတ်တော်ကအတည်ပြုလိုက်ပါတယ်ဒီစာချုပ်အရတစ်ဖက်ဖက်ကတိုက်ခိုက်ခံရရင်နောက်တစ်ဖက်ကစီးရေးအရချက်ချင်းအကူအညီပေးရမှာဖြစ်ပါတယ်မြောက်ကိုရီးယားဟာရုရှားကိုစစ်သား 3,000 လောက်ပေးပို့ထားပြီးအဲဒီစစ်သားတွေဟာယူကရိန်းစစ်ပွဲမှာပါဝင်ဖို့ဟုတ်မဟုတ်ဆိုတာတေချာမသိရသေးဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကအောက်တိုဘာ23ရက်နေ့ကပြောသွားပါရယ်။ ယူကရိန်းသမ္မတဖလာဒီမီယာစလန်စီကတော့ယူကရိန်းရဲ့စစ်ပွဲမှာရုရှားဘက်ကတိုက်ပေးဖို့အတွက်မြောက်ကိုရီးယားကတပ်ဖွဲ့တွေလွှတ်ပေးနေတယ်လို့သူအမှတ်တွေကိုအောက်တိုဘာ16ရက်နေ့ကပြောသွားပါတယ်။ဒါပေမဲ့ရုရှားသမ္မတယုံပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကတော့ရုရှားမှာမြောက်ကိုရီးယားတပ်တွေလာချထားတယ်ဆိုတာသတင်းမှားတာဖြစ်တယ်လို့ပြောပါတယ်။ဒါကနောက်ထပ်မဟုတ်မမှန်သတင်းတစ်ခုပဲဖြစ်တယ်လို့ပြောသွားတာပါ။ဒီရုရှားရဲ့အဆိုကမှားယွင်းနိုင်ပါတယ်။ရုရှားသိမ်းထားတဲ့ဒွန်ညက်စ်ဒေသမှာရုရှားတပ်ဆွဲထားတဲ့နေရာတွေကိုအောက်တိုဘာ3ရက်နေ့ကယူကရိန်းကဒရုန်းနဲ့တိုက်ခိုက်တဲ့အခါမြောက်ကိုရီးယားစစ်သားအနည်းဆုံး6ဦးသေဆုံးသွားတယ်လို့ယူကရိန်းသတင်းတွေမှာဖော်ပြပါရယ်။ယူကရိန်းစစ်ပွဲမှာမြောက်ကိုရီးယားစစ်သားတွေသေဆုံးတယ်ဆိုတဲ့သတင်းဟာဖြစ်နိုင်ခြင်းအများကြီးရှိတယ်လို့တောင်ကိုရီးယားကာကွယ်ဝင်ကြီးကင်မြောင်ဟွန်းကလည်းပြောပြီးမြောက်ကိုရီးယားကရုရှားဘက်ကနေဝင်တိုက်ဖို့စစ်သားတွေထပ်ပို့လာနိုင်တယ်လို့ဆိုပါရယ်။ရုရှားကဒီနှစ်ကုန်မှာယူကရိန်းရှေ့တန်းစစ်မျက်နှာပြင်မှာထည့်သုံးမှုမြောက်ကိုရီးယားခြေလျင်တပ်သား3000ကိုစစ်တင်တန်းပေးနေတယ်လို့ယူကရိန်းထောက်လှမ်းရေးကပြောပါရယ်။ BBC သတင်းဌာနကတော့မြောက်ကိုရီးယားကရုရှားတွေစစ်သားပေးပို့နေတာဖြစ်နိုင်ပြီးအခြေအတွက်အတိအကျတော့မသိနိုင်သေးဘူးလို့ဖော်ပြထားပါရယ
်။ကုန်းကမောင်တင်ဆက်ပေးကြတော့ပါတော်တော်ရှင်နေနေနဲ့ VOE ကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် VOE ရဲ့ email လိပ်စာ bambis@voenews.com ကိုစာရေးသားပေးပို့နိုင်တယ်လို့ Facebook Messenger ကနေတင်လဲရေးသားပေးပို့နိုင်ကြပါရခင်ဗျာခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတပုတ်ကိုအလှည့်ပေးကြပါသေးတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်တွင်းစစ်နဲ့တခြားနိုင်ငံရေးမတူညီမှုတွေကြောင့်အထယ်ကျုပ်လုပ်သားတွေစားဝတ်နေရေးအခက်ကြုံနေရတယ်လို့လုပ်ငန်းရှင်တွေလည်းလုပ်ငန်းလဲပတ်နိုင်ရေးအတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်း AFP သတင်းကိုအခြေခံပြီးတော့မမများသင်အောင်ပြောပြထားတာကိုကြည့်ရှုနားဆင်ပါခင်ဗျာ
မြန်မာနိုင်ငံမှာ2021အာဏာသိမ်းမှုနောက်ဆက်တွဲပြည်တွင်းစစ်နဲ့ကြာဆင်းနေတဲ့စီးပွားရေးအကျိုးဆက်တွေကိုအထည်ချုပ်လူသားတွေရင်ဆိုင်နေရပါတယ်အရင်ကထက်စာရင်လူခန့်လာစာနေပါတဲ့အတွက်စာဝန်ကြီးရက်တည်ခက်ခဲတယ်လို့တရုတ်နဲ့ဥရောပကိုတင်ပို့တဲ့အထည်ချုပ်ဆက်ယူမှာအထည်ချုပ်လုတ်ကိုင်းသူတူကပြောပါတယ
်အာနာမသိခင်ကဆိုည9:00အထိ OTD ခေါ်ရင်မတို့ဆင်းလို့ရတယ်မိန်းကလေးဆိုဆင်းလို့လည်းရတော့ပို50ထုတ်တဲ့ချင်းညာအပူဝင်ငယ်လေးရတာပေါ့နော်တလောင်း2000 3000ပို့လေညီမတို့အဲ့အလေးကကိုယ့်အတွက်ကိုသုံးလို့ရတယ်အခုကအခုရရလောက်ခလာစားအိမ်ကိုပို့လို့ရတယ်ပြီးဒီမှာစားရုံလောက်ပဲရှိရဘူးပူဝင်ငယ်ဆိုတော့ညီမတို့ကမရှိဘူးပေါ့နော
်တနေတကြီးကနေရန်ကုန်မြို့မှာလာပြီးတော့အလုပ်လုပ်တဲ့သူဖြစ်တဲ့အပြင်စီးပဋိပက္ခတွေဖြစ်နေတဲ့ဒေသမိဘတွေစီပြန်ပြီးတော့ထောက်ပံ့နေရတာကြောင့်ပို့ပြီးတော့ခက်ခဲနေရတာပါ
။ဒါပေမဲ့မတို့မှစားဖို့အတွက်ကိုအသားငါးဆိုရင်တပတ်မှစနေနေ့ဈေးဝယ်မယ်တစ်ခါစားမယ်ကျန်တာကိုရွက်ကလေးနဲ့စားမယ်လက်ဖက်တော့ကျက်ဦးပေါ့နော်အဲ့လိုမျိုးလေးနဲ့မျှပြီးစားမနက်စားဆိုပုံမှန်အဖြစ်မစားတာများတယ်မနက်ထမင်းချမ်းကိုပိုချက်လိုက်တယ်အဲ့လိုမျိုးလေးနဲ့ဟိုခြေတာပြီးထားတာပါဘာဖြစ်စင်မတို့ကသူများလေးလိုစားပြီးသူများလေးလိုတုံးလိုက်မယ်ဆိုရင်ညီမတို့ကိုယ့်ဘက်မှာပို့မယ်ဟာပို့ပြီးနေဝမယ်ပေါ့
။အနီးနားနောက်ဆက်ရုံတစ်ခုမှအထည်ချုပ်လှုပ်လှုပ်နေတဲ့ညီမ3ယောက်ကလည်းတည့်ရက်7နှစ်အရွယ်အလုပ်ဆင်းရပြီးတော့တလောက်ဝင်ငွေမြန်မာကျပ်3သိန်းခွဲလောက်ရတယ်လို့ပြောပါတယ်။ကုန်စည်နှုန်းကြီးမြင့်တဲ့အတွက်သူတို့အနေနဲ့မိသားစုဝင်3ဦးအလုပ်လုပ်တာတော့ငွေပုံငွေရှံမရှိဘူးလို့ပြောပါတယ်။
ကတော့4ယောက်ရှိပါတယ်။ဒါပေမဲ့သမီးကတော့ညီမ3ယောက်လုံးလုံးတယ်။ဖေကတော့အိမ်မှာနေတယ်။ဒါပေမဲ့ပြန်သမီးတို့ကပြန်မှသမီးရဲ့ချက်ပြုတ်တာ။ညီမ3ယောက်လုံးတာခါလေကြရင်ကိုရှံညီမကိုရှံတယ်။ကိုရှံတာများပါတယ်။ကုန်စည်နှုန်းတွေအတက်နေရောလေမကိုရှံတာများတယ်ပြီးတော့
နိုင်ငံတကာငွေကြေးလဲလှယ်နှုန်းကလည်းသက်မတ်နှုန်းထားနဲ့ပြင်ပပေါက်ဈေးအဆမတန်ကွာနေသလိုစီးပွားရေးကျဆင်းလာတဲ့အတွက်အခြေခံလူဒန်းစားတွေစားဝတ်နေရေးအခက်အခဲတွေနဲ့ကြုံနေရပါတယ်
။အရင်ကဆိုတမီးတို့ဆိုလည်းအဲ့ဒီဝယ်စားကိုတစ်လောက်နှစ်စုံသုံးစုံလောက်လို့ပြည့်တယ်။အခုဆိုရင်ကုန်စည်နှုန်းတက်လာပြီတော့ပဲမှာ။အဲ့ဒီဝယ်စားကဟိုကအဲ့ဒီဝယ်စားဆိုလည်းမွဲပြည့်တော့ဘောတော်တော်လှပပစ္စည်းဆိုလည်းမွဲပြည့်ဘူးတကူတကာရပစ္စည်းဆိုဝေးရဲ့ပေါ့ပို့ပြီးတော့လေ။ဟိုစားဖို့ကအရေးကြီးရဲ့ဆိုတော့စားဖို့ကိုလည်းပို့လိုက်တာရှိ
ပြည်ကနေ2023ဘဏ္ဍာရေးနှစ်တွင်မြန်မာနိုင်ငံပို့ပုံတန်ဖိုးအမေရိကန်ဒေါ်လာ3ဘီလီယံကျော်ရှိတယ်လို့မြန်မာကုသရန်ဝေးဝန်ကြီးဌာနကဖော်ပြပါရယ်မြန်မာနိုင်ငံဥရောပကုန်သည်ကြီးများအသင်းစင်းတွေအရ2019ခုနှစ်မှာပို့ပုံတန်ဖိုးဒေါ်လာ 5.8 ဘီလီယံရှိပြီး2022ခုနှစ်မှာ 9.6 ဘီလီယံရှိပါတယ်ကမ္ဘောဒီးယားနဲ့တရုတ်နိုင်ငံတွေနဲ့နှိုင်းယှဉ်ရင်မြန်မာလူသားစီသက်တာတဲ့အတွေ့ပို့ပုံတံပိုးပုံမြင်တာဖြစ်တဲ့အကြောင်းလေဥရောပတမကဖွဲ့ရပြောပါတယ်။ဒါပေမဲ့လျှက်စစ်မီးမမှန်တာ73စီရှားပါတာနဲ့ငွေကြေးဖောင်းပွားမှုမြင့်တက်လာတာကြောင့်အခုလက်ရှိအချိန်မှာလုပ်ငန်းလည်ပတ်ရေးစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းအထည်ချုပ်စိန်ပိုင်ရှင်တူကပြောပါတယ်။
ကိုရင်းရတဲ့အရင်ကများပြီးတော့ အကျိုးများကတဖြည်းဖြည်းနဲ့နည်းသွားပြီလေကိုပစ္စည်းတွေဝယ်ရတဲ့အခါကျတော့လေဈေးတွေတက်တယ်တနည်းနဲ့တနည်းကတိုးတက်မလာဘူးကွာဆုပ်ယုပ်သွားတာပဲရှိတယ်ဘဝအရင်တိုးတက်ပြောင်းလဲသွားတာမရှိဘူးပေါ့
လုပ်ငန်းလေပတ်မှုကြဆင်းလာတဲ့အတွက်အလုပ်သမားတွေကိုလောက်ခလာစာတိုးပေးဖို့အခက်အခဲတွေရှိတာကိုလေလုပ်ငန်းရှင်တွေကပြောပါတယ
်ဆောင်းလားကတွေဈေးကြီးလာတယ်စားတောက်တဲ့ကုန်စည်နှုန်းတွေကကြီးလာတဲ့အခါကျတော့သူတို့ကတရရဲ့ဝင်ငွေကအနေဆုံးတော့မှသူတို့မှအနေဆုံးဆိုတာတောင်9,000လောက်ရမှ9,000လောက်ရတယ်ဆိုတာတောင်ဒါသူတို့မှအဆင်မပြေခြင်းဘူးအနည်းဆုံးတော့သူတို့တရက်ကို1,000ကျော်လောက်ရမှအဆင်ပြေမှာဒါအနေဆုံးပေါ့နော်ဟိုများများရရင်တော့သူတို့အတွက်ပိုအဆင်ပြေတာပေါ့ကိုလည်းများများမပေးနိုင်လို့
ဆေးရနာသိမ်းပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့လုပ်ငန်းလည်ပတ်ရေးအခက်အခဲတွေကြောင့် Zara, Inditex, Marks and Spencer ပါဝင်ပြည်ပအထည်ချုပ်ကုမ္ပဏီတော်တော်များများမြန်မာနိုင်ငံကနေပြီးတော့ထွက်ခွာသွားခဲ့တာပါ Adidas, H&M နဲ့bestseller စတဲ့ကုမ္ပဏီကြီးတချို့သာဆက်ပြီးတော့ရှိပါတယ်။ Adidas ကုမ္ပဏီကတော့အလုပ်သမားတွေရဲ့ခွင့်ရေးတွေဒေသခံလုပ်ငန်းရှင်တွေနဲ့အနီးကပ်လှုပ်ဆောင်ပေးနေပြီးမြဲ H&M ကုမ္ပဏီကတော့မြန်မာနိုင်ငံတွင်းလုပ်ငန်းတွေကိုတဖြည်းဖြည်းရုပ်သိမ်းနေပြီလို့ပြောပါတယ်ရှင်
။ View American တန်ရဲ့စနေမနက်ခင်းစီစဉ်တွေကိုကြည့်ရှုနားဆင်နေကြတာပါ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုတော့ကမ္ဘာမီဒီယာတွေမှာမြန်မာပြည်အကြောင်းဘာတွေပြောနေကြသလဲဘာတွေရေးနေကြသလဲဆိုတာကိုမူရင်းအသုံးလုံးနဲ့မူရင်းအာပေါ်မပြတ်ဦးကျော်စန္နာကကောက်နှုတ်တင်ပြထားတာကိုနားဆင်ကြည့်ရှုကြပါခင်ဗျာ
။ group ပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့တရုတ်မြန်မာပူးတွဲလုံခြုံရေးအဖွဲ့ဖွဲ့စည်းမဲ့ကိစ္စနဲ့ပတ်သက်ပြီးဝေဖန်ဆုံးသတ်ချက်။ရခိုင်ပြည်နယ်မှာအာရခတ်တပ်တော်ရဲ့စစ်အုံဘွဲနဲ့ပြည်သူလူထုပေးဆက်နေရတဲ့အခြေအနေစတဲ့အကြောင်းအရာတွေပဲဖြစ်ပါတယ်။အဲဒီနေရာမှာပထမဦးစွာပြောပြလိုတဲ့အကြောင်းအရာကတော့China Myanmar to establish joint security company report said တရုတ်မြန်မာပူးတွဲလုံခြုံရေးအဖွဲ့ဖွဲ့မယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ Sebastian Stranger ရဲ့သုံးသပ်ချက်ပဲဖြစ်ပါတယ် The diplomat မှာရေးသားထားဖြစ်ပါခင်ဗျာ
မြန်မာနိုင်ငံမှာရှိတဲ့တရုတ်စီမံကိန်းတွေတရုတ်နိုင်ငံသားတွေလုံခြုံမှုရှိစေဖို့အတွက်ပူးပေါင်းလုံခြုံရေးအဖွဲ့တစ်ခုကိုဖွဲ့စည်းဖို့တရုတ်ကစစ်ကောင်စီကိုအဆိုပြုပြီးဒီအတွက်သဘောတူညီမှုစာချုပ်MOU ရေးဆွဲဖို့စီစဉ်နေကြတယ်စစ်ကောင်စီဘက်ကဒုက္ကဝေးဝန်ကြီးဗိုလ်ချုပ်ဆူရင်နဲ့ဒူရဲချုပ်ပါဝင်ကော်မတီဖွဲ့ဝင်တွေကဒီဟာကိုလုဆောင်နေကြတယ်ဒီ Joint Security Company လို့ခေါ်တဲ့ပူးတွဲလုံခြုံရေးအဖွဲ့ဖွဲ့ပြီးရင်တော့ဒါဟာလက်နက်နဲ့တခြားအထူးအရေးကြီးတဲ့စစ်ပစ္စည်းတွေတင်သွင်းရေးကိစ္စကိုလည်းပဲကင်တွယ်လာလိမ့်မယ်ဖြစ်တယ်လို့ဆိုပါတယ်တကယ်တော့2021ဆီယနာသိမ်းပြီးကတည်းကပြည်ထောင်မြန်မာနိုင်ငံတွင်းမှာရှိတဲ့သူတွေရင်းနှီးမြှုပ်နှံမှုတွေနဲ့အခြေခံအဆောက်အဦတည်ဆောက်ရေးကိစ္စတွေအတွက်ဒီဒီမေးဖြစ်လာခဲ့တယ်ဆနာပြလူကြီးကတရုတ်စေရင်တွေကိုမိရှုဖြစ်စီတော့ဒီဆိုရင်စီကပုံမမြင်မလာတဲ့ကဲမကောင်းကျင်တော့တရုတ်ရဲ့စီမံကိန်းကြီးအများအပြားဟာလည်းပဋိပက္ခဇုံထဲမှာရှိနေပြီးတော်လိုင်းအင်အားစုတွေလက်ထက်ကိုကြားရောက်ကုန်တယ်ဂျလိုက်တလာတဲ့အတွင်းမှာပဲတရုတ်လုပေးထားတဲ့မန်လေကအယ်ဖာဘီလက်မြေစေယုံမြင်းညာကနီကယ်သန့်စင်ရေးစေယုံတွေကို PDF တွေကသိမ်းပိုက်ခဲ့တယ်ဒီလိုတရုတ်စီးပွားရေးနဲ့တရုတ်နိုင်ငံသားတွေအကာအကွယ်ပေးဖို့တရုတ်နိုင်ငံသားရဲ့ဝန်ကြီးမြန်မာပြည်ကိုလာတော့ရောဗိုလ်ချုပ်မူကြီးမြောင်းလိုင်းတရုတ်ပြည်သွားတော်တရုတ်ဝန်ကြီးချုပ်နဲ့တွေ့ဆုံတဲ့အခါမှာပါတရုတ်ဘက်ကအလေးအနက်ပြောကြားခဲ့တယ်လို့ဆိုပါတယ်အခုပူးတွဲလုံခြုံရေးအဖွဲ့ဖွဲ့စည်းမဲ့ကိစ္စဘယ်တော့အကောင့်ထဲပေါ်လာမယ်ဆိုတာမသိရသေးပေမဲ့ဒါဟာတရုတ်ရဲ့မူဝါဒပြောင်းပြီးစစ်ကောင်စီကိုတိုက်ရိုက်ထောက်ခံဖို့နဲ့ကြက်ကန်ပေးဖို့လုပ်လာတာဖြစ်တယ်ပြည်ရဲ့6လအတွင်းစစ်ကောင်စီကအဖက်စင်များအောင်ရှုံနှိမ်ယူရင်းလာခဲ့တယ်။ဒီအချိန်မှာတရုတ်ကစံတမန်ရေးထိပ်သွင်းမှုတွေတိုးမြင့်လို့ဆောင်ပြီးရွေးကောက်ပွဲကိစ္စကိုအပြင်းထန်ထောက်ခံလာခဲ့တာဖြစ်တယ်။အာတကယ်လို့စစ်ကောင်စီပြိုလဲသွားရင်တရုတ်အကျိုးစီးပွားနဲ့မဟာဗျူဟာကြီးမှန်ချက်အတွက်များစွာထိခိုက်နစ်နာနိုင်တယ်လို့ဆိုရင်ပြီးလုံနေတာဖြစ်တယ်။တရုတ်ဘဟုပြုဒေသတွင်းစီးပွားရေးမှမြန်မာကိုထက်သွင်းဖို့အနောက်ဆုံးအော်ဇာနှမမှုကိုဟန်တာဘူးယူနန်ကနေအိန္ဒိယသမုဒ္ဒရာထိတရုတ်မြန်မာစီးပွားရေးဇင်းညံတိဆောက်ရေးကိစ္စကိုတိခိုက်မှာစိုးရိုးလဲဖြစ်တယ်။ဒီအတွက်အဓိကတရုတ်အထတာကစစ်ကောင်စီသားဖြစ်တယ်။တခိုင်နာတစ်ဆင့်ဆက်လုပ်ထားတဲ့ယူနန်ရဲ့သဘာဝတမ်းလေးပိုင်လိုက်ရဆိုရင်တိုက်ခိုက်ဖြည့်ဆည်းခံရနိုင်ွယ်အစီအစုံပြတ်မှတ်ဖြစ်နေတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးလာရုံကလည်းဒီကိစ္စကိုအဓိကထားပြီးစိုးရိမ်ကြောင်ကြေညာခဲ့တယ်။အတိုက်ခံဖြစ်တဲ့ NUG အစိုးရကတော့တရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုအကာအကွယ်ပေးဖို့အချိန်ချင်းကြတိပြုခဲ့ပေမဲ့ NUG ပေါ်အမေရိကန်ပါဝင်အနောက်အစုတွေဥစားမတင်ဘူးလို့တရုတ်ကမြင်တယ်။ဒါကြောင့်စစ်ကောင်စီကိုပဲနှစ်စားတိုးထောက်ခံအားပေးလာတာဖြစ်တယ်။ တကယ်တော့တရုတ်ကောင်ဆောင်တွေဟာမိဖက်နိုင်ငံတွေရဲ့ပြည်တွင်းရေးဝင်မဆွဲဖူးလို့ပြောရတာအင်မတန်နှစ်ချိုက်ကြပေမဲ့ဒါဟာသူတို့အသာစီးရနေတဲ့အပေါ်မှာသာမူတည်နေတယ်။အခုမြန်မာနိုင်ငံမှာတရုတ်လုံခြုံရေးဝန်ထမ်းတွေဖြန့်ချလာမယ်ဆိုရင်တော့ဒါဟာစစ်ကောင်စီသဘောတူညီရေးအရာလွတ်တာဖြစ်သည့်တိုင်အောင်သူတို့ပြောနေတဲ့ဝင်မဆွဲရေးမူနဲ့မကိုက်ညီတော့ဘူးလို့ဆုံးဖတ်ခြင်းစီဘက်ရှင်စတရင်ယူကသုံးသပ်ရတာဖြစ်ပါခင်ဗျာ။ကုဆလပြောပြမယ့်အကြောင်းအရာကတော့The strangulation of Myanmar Ravaged Rakhine State. Yes, Pyesi Khanya Rai Yakhain Pinae Yai Munja Musrae Gaunzi Nae. David Scott Media Sinye Thungta Jepe Phipare. AsiaTimes.com Phaya Rakhnya.
Arakat Dato Ha Myanmar Sita Bo Mchong Zivu Jima Rai Amwe Rai Yasi Nire. Thabi Me Imitan Jima Rai Lumudukha Rai Nae Pesa Nia Rai Lu Yita Thara Phipare.အေဟာလောလောဆယ်မှာမြမစစ်တပ်ရဲ့နောက်ပိုင်းနဲ့စစ်ထနာချုပ်တီစီရအမ်မျိုးကိုဝိုင်းချပြီးမောင်တော်မတ်မှာလည်းစစ်ကောင်စီရဲ့နောက်ဆုံးခြေကုပ်စခန်းကိုအပြင်းထန်တိုက်ခိုက်နေတယ်။မြို့နယ်ပေါင်း30ကျော်ကိုသိမ်းပိုက်ထားပြီးပြည်နယ်မြို့တော်စစ်တွေကိုလည်းဝိုင်းဝန်းပိတ်ဆို့ထားတယ်လူစုကင်းမဲ့တဲ့မြို့ဖြစ်နေတယ်။ဒါရီအလုံးခြုံပြောရမယ်ဆိုရင်မြမနိုင်ငံရဲ့လက်နက်ကင်ပစ္စည်းပခသမိုင်းမှာအစင်းလားမရှိခဲ့ဘူးတဲ့သဘုံတို့ရဲ့အောင်မြင်မှုရရှိထားတာဖြစ်တယ်ဒါပေမဲ့ပြည်သူလူထုရဲ့ပိဆက်နေရမှုကတော့ကြောက်မှန်းလိလိပဲကျိုးဆက်တွေကိုနောင်လာတဲ့နှစ်တွေအထိခံစားကြရလိမ့်မယ်လို့ဆောင်းပါးရှင်ကဆိုထားပါတယ်။ရခိုင်နဲ့ရိုဟင်ဂျာမွတ်စလင်တို့အပြင်မြို့တိုင်းနဲ့ဟိန္ဒူစတဲ့လူနည်းစုတွေလည်းအိုးအင်စွန့်ထွက်ပြေးအထိဒုက္ခရောက်နေရတယ်။ဒါပေမဲ့သူတို့ကိုဒီတိုင်းပစ်ထားရတာများတယ်။တမ်းမြစ်ချက်တွေကြောင့်နိုင်ငံတကာစာနာမှုအဖွဲ့တွေကလည်းအရေးပေါ်လူအပ်တဲ့စာနာရိက္ခာနဲ့ဆေးဝါးပစ္စည်းတွေရောက်အောင်မပို့နိုင်ဘူး။ကျွန်တော်တို့ဆက်ကလုံးမူခါဒန်ခံရတဲ့ဥရင်စွန်ရဲ့ချင်းရပူဆူရဲဆိုပြီးအပြည့်စစ်စင်းကိုကုလသမဂ္ဂရဲ့ထောက်ထားနဲ့ပေါ်ပြထားပါတယ်။ဒီမုန်တိုင်းသင်းနယ်မြေတွေဟာအေးအေးသင်းပိုက်နယ်မြေတွေဖြစ်တဲ့အတွက်စစ်ကောင်စီကအရသားတွေကိုတန်ခတ်တဲ့အနေနဲ့လေကြောင်းရေကြောင်းကဘုံကျဲတိုက်ခိုက်နေတော့လူတွေထွက်ပြေးတင်းချောင်စီးပွားရေးလုပ်ငန်းတွေလည်းအဟန့်အတဖြစ်ကုန်တယ်။ UNDP ကဆိုရင်ရခိုင်ပြည်နယ်မှာအငဘေးကြီးဆိုက်ရောက်နိုင်တဲ့လူဝန်နှစ်ဆန်းကျော်အစာရေစာပြက်လာမှုနဲ့ကြုံရပွဲရှိတယ်။2025အရောက်မှာရခိုင်ဒေသတွင်လူအပ်တဲ့စစ်နေခါ20ရာခိုင်နှုန်းကိုပဲထုတ်လုပ်နိုင်တော့မယ်လို့ခမန်းသတိပေးကြောင်းဖော်ပြထားပါရယ်။မျိုးစဘာဓာတ်မြေဩဇာမရှိတာနဲ့ရာသီဥတုဆူရမှုတို့အပြင်ဥယင်စွန်ထွက်ပြေးရသူတွေကစိုက်ပျိုးရေးလုပ်ငန်းကိုမလုပ်နိုင်တော့ဘူးလို့ဆိုပါရယ်။စီးပတိပခါရကြောင့် AAUL ဟာကာကွယ်ရေးနဲ့အထောက်ပံ့ဖြန့်ဖြူးရေးတို့အတွက်တာဝန်တွေပူပိနေတယ်။ရိုဟင်ဂျာတွေအပါအဝင်မတူကွဲပြားတဲ့လူမှုအစိုင်းဝန်းအတွက်အုပ်ချုပ်ရေးထူထောင်ပြီးတည်ဝင်ဖြစ်ဖို့အားထုတ်နေတယ်။ဒါပေမဲ့အေးရင်ဆိုင်နေရတဲ့ပဋိပက္ခတွေဟာအရေးဆိုတဲ့အာဆာရုကမြန်မာစစ်တပ်နဲ့ပူးပေါင်းနေတဲ့အတွက်လည်းပုံမှုဆိုးရပြင်းထန်နေတယ်။မောင်တော်မြောက်ပိုင်းမြေစခန်းတွေကိုရိုဟင်ဂျာစစ်သွေးကြွတွေအကြိမ်ပေါင်းများစွာတိုက်ခိုက်ခဲ့တယ်။သူတို့ဟာကော့ခ်ဆက်ပဇာနဲ့ဘူးစီတော်ကဒုက္ခသည်စခန်းတွေကလူတွေကိုဆောင်းပြီးတိုက်ခိုက်နေ။မြန်မာစစ်တပ်ဘက်ကလည်းအောင်နှင်ရှိတဲ့ရိုဟင်ဂျာတွေသူတို့ဆန္ဒအလျောက်ပါဝင်လာတာရှိသလိုအတင်းအကျပ်ဆူဆောင်းပြီးတိုက်ခိုက်နေတယ်လည်းရှိနေတယ်။တစ်ချိန်တည်းမှာပဲအိန္ဒိယဘက်ကလာတဲ့အထောက်ပံ့တွေလည်းအကန့်အသတ်ခံနေရတယ်။အေးပလဝါသင်းပိုက်တာကိုမကျေနပ်တဲ့ Central Young Lai Association ကိုခေါ်တဲ့ချင်းလူမျိုးစုအဖွဲ့အစည်းတစ်ခုကကျပ်ချက်ပြပင်ထားတာဖြစ်တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်ကငဘေးပြဿနာဆောင်ထွက်နိုင်ရေးဟာအရေးကြီးတဲ့ဥစားပေးကိစ္စဖြစ်ရလိမ့်မယ်။မြန်မာတနိုင်ငံလုံးစာနာမှုကူညီလိုအပ်နေတဲ့လူပေါင်း18သန်းကိုလည်းတကယ်မကူညီနိုင်ကြဘူး။ရိုဟင်ဂျာပြဿနာကြောင့်လူစုစည်းင်းသွင်းခံထားရတဲ့ရခိုင်လူမှုအစိုးရအပေါ်နိုင်ငံတကာချင်းကပ်မှုအမြင်ကိုပြန်လည်ဆုံးသတ်ဖို့လိုအပ်တယ်။ဝက်ပြမှုတွေရှိနေတဲ့ရခိုင်ကလူမှုအစိုးရတွေအကြားSocial cohesion လူမှုရေးသဟာဇာဖြစ်စေမဲ့အစီအစဉ်တွေကိုစဉ်းစားလှုပ်ဆောင်ဖို့လိုအပ်တယ်။2017ကစပြီးဒေါ်လာ3000ချီသုံးစွဲခဲ့တာလည်းဘာမှအရာမရောက်ဘူး။ရန်ကုန်မှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းကလည်းစာနာမှုအကူအညီအတွက်ဒါမှမဟုတ်ညီညာရေးအတွက်မထီရောက်ဘူး။ကုလသမဂ္ဂအထူးသံတမန်ဂျူလီယာဘစ်ရှော့နေပြည်တော်တက်ဆိတ်သွားပြီးစစ်ကောင်စီအကြီးအကဲတွေနဲ့တွေ့ဆုံခဲ့ပေမဲ့အကူအညီကိစ္စရှေ့မတွန်းနိုင်ဘူး။တကယ်တော့ဒီစံနမှုပြဿနာဖြစ်ရှင်ရဲ့အဓိကလမ်းကြောင်းဟာအေးခေါင်းဆောင်ပိုင်းနဲ့ထိတွေ့ဆက်ဆံရေးပဲဖြစ်တယ်။ဘင်္ဂလားဒေ့ရှ်၊အိန္ဒိယတို့နဲ့အတူနိုင်ငံတကာရဲ့ဦးစီးဥဆောင်မှုနဲ့ရခိုင်အာဏာပိုင်တွေကတဆင့်ကူညီရမယ်။စံနမှုဆိုင်ရာကဆူကြီးကိုမဖြစ်ရှင်နိုင်ကြဘူးဆိုရင်တော့ရ
ခိုင်ပြည်နယ်ကလူမှုဆိုင်ဝန်တွေဖေးကြီးပြပြမှုတွေဖြစ်လာလိမ့်မယ်အဲ့ဒီခါကျရင်တော့အလုံးအပြစ်တင်ခံကြရလိမ့်မယ်လို့သုံးပါရှင်ဒေးဗစ်မက်ဒီယာစင်ကသုံးသပ်ရေးသားထားပါခင်ဗျာကုဒ်ဘတ်တော့လောက်ပဲဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကိုစောင့်မျှော်လိုက်ကြပါစေခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ် ရေဒီယိုအစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျွန်တို့ဖမ်းယူမှုနဲ့ကျမတို့VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာနောက်တော့လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့Facebook ဆာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သောရရှင်နေအနေနဲ့တော့VOA Radio စီစဉ်ကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ပထမပိုင်းနိုင်ဝဲနဲ့စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလိုက်မီတာ190kHz တင်္ဂါ5ဒုညလိုင်းတိုမီတာစံ36kHz တိတိရှစ်ခွန်ဒုညလိုင်းတိုမီတာ37kHzကိုသုံးသုံးငါးရုပ်အပြင်ပထမပိုင်းနိုင်ဝဲနဲ့စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလိုက်မီတာ190kHz တင်္ဂါ5ဒုညလိုင်းတိုမီတာစံ36kHz တင်္ဂါ5ဒုညလိုင်းတိုမီတာစံ36kHz တိတိရှစ်ခွန်ဒုညလိုင်းတိုမီတာ190နဲ့လိုင်းလိုက်မီတာ190ကနေပြီးတော့တနအိစာအစီအစဉ်အစဆုံးကိုပြန်ဖန်ယူနာဆင်နိုင်ပါတယ်
အခုဒုတိယပိုင်းမိနစ်30မှာတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍနဲ့စကြပါမယ်။တနက်ကန်ပြည်ပခဒေသတွေမှာတွားရောက်သတင်းယူရတာဟာအန်ဒီရဲ့မြားပင်မဲ့လို့ဒေသခံပြည်သူတွေကြုံနေရတဲ့ပဂရိအခြေအနေတွေကိုအခက်အခဲတွေကြားကပဲတင်ပြခွင့်ရခဲ့တယ်လို့တပ်ပွဲတွေရှိနေတဲ့ကင်းဒီဒေသကိုတိတ်မကြခင်ကပဲကိုရန်တွားရောက်သတင်းယူခဲ့တဲ့မတ်
အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကမင်းမြန်းတင်ဆက်ထားတာကိုကြည့်ရှုနားဆင်ကြပါခင်ဗျာ
There's a path we must choose sometime Gotta stand up and fight
မင်္ဂလာပါရှင်ဖြူအမျိုးသမီးကဏ္ဍကကြိုဆိုပါတယ်ဒီတစ်ပတ်အမျိုးသမီးကဏ္ဍကိုတော့နည်းနည်းထူးခြားခြားလို့လည်းပြောလို့ရမယ်ထင်ပါတယ်။ကျမတို့ရဲ့ဒီ VOA Wine တော်သူမတ်အင်ဂျင်လိုင်းဟာဆိုလို့ရှိရင်ဒီပြီးခဲ့တဲ့လပိုင်းသိပ်မကြခင်လပိုင်းတွန်းကမှာပေါ့နော်။ဒီနေဆက်ကနေပြီးတော့မှဒီမြန်မာပြည်တွင်းတဲ့အထိလက်နက်ကင်ပြိပခါဖြစ်နေတဲ့နေရာတွေအထိသွားပြီးတော့ကိုယ်တိုင်ဒီခက်ခက်ခဲခဲကိုသတင်းယူခဲ့တာတွေရှိပါတယ်။ဆိုတော့ဒီတစ်ပတ်မှာတော့ကျမသူ့ရဲ့အတွေ့အကြုံတချို့ကိုအမျိုးသမီးကဏ္ဍမှာတင်ပြပေးချင်ပါတယ်။မင်းကျနေမင်္ဂလာပါရှင်
ဟုတ်ကဲ့မင်္ဂလာပါမက်ခင်ဖြူတွေ
ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ဒါမင်းချင်းကပြီးခဲ့တဲ့ August နဲ့ September လောက်ကပေါ့နော်ဒါတကယ့်ပြည်တွင်းမှာလက်နက်ကင်ပြပခါတွေတော်တော်ကိုပြင်းပြင်းထန်ထန်ဖြစ်နေတဲ့နေရာတွေတဲ့အထိကိုကိုယ်တိုင်သွားရောက်ပြီးတော့မှဒါသတင်းယူခဲ့တယ်ဆိုတဲ့အခါကျတော့ကျွန်တော်တို့အခုအမျိုးသမီးကဏ္ဍမှာလဲဒါအမျိုးသမီးသတင်းတောက်တစ်ယောက်အနေနဲ့နော်ပြည်သူတွေတည်တည်တိထိုက်တဲ့သတင်းတွေကိုဘလို့ခက်ခက်ခဲခဲနဲ့ဟိုစူးစမ်းပြီးတော့မှသတင်းတွေယူခဲ့လဲဆိုရဲအတွေ့အကြုံလေးတွေပြန်ပြီးတော့မျှဝေပေးစေချင်တာပါ
ဟုတ်ကဲ့
ဆိုတော့အရင်ကဆိုလို့ရှိရင်တော့ဒါကျမတို့တွေကဒီ VOA ဆိုတဲ့အတိုင်းနော်ဒီအပြင်ပြပကနေပြီးတော့မှသတင်းတွေကိုရယူခဲ့ကြတာဖြစ်တယ်အခုတော့တကယ့်ကိုကိုယ်တိုင်တကယ့်ဖြစ်ပျက်နေတဲ့အခြေအနေတွေပေါ့နော်အနည်းကကိုယ်တိုင်သွားပြီးတော့သတင်းယူရဲခါကျတော့ဘလို့ကွဲပြားမှုတွေကိုမြင်ရလဲရှင်အဲ့ဒါအရင်ပြောပြပါလား
ဟုတ်ကဲ့အဲ့တော့ဟိုကျမသွားခဲ့တာကကီနီပြည်နယ်ပေါ့နော်ကီနီပြည်နယ်ဆိုတော့ကျမကအဲ့ကိုဒီထိုင်းနယ်စပ်ကနေပြီးတော့သွားခဲ့တာပါသွားခဲ့တော့ဒီဩဂုတ်ဒီလကုန်ပိုင်းပေါ့နော်အဲနောက်ဆုံးပတ်ကနေပြီးတော့ကျမစပြီးခီးစင်စားတယ်ကျမအဲ့မှာ၃ပတ်လောက်ကြာတယ်ပေါ့နော်စက်တင်ဘာလမှာပြန်လာတာပေါ့လေဆိုတော့အဲ့အဲ့ဒီခီးစင်မှာဘလို့တွေဖြတ်တန်းခဲ့ရလဲမပြောခင်အဲ့ဆွဆွာဒီမက်ခင်ဖြူထွေးမေးတဲ့မိကုန်းကိုဖြေရမယ်ဆိုလို့ရှင်ကျမတို့ကအရင်တော့ဆိုလို့ရှင်ဒီမှာထိုင်ပြီးတော့သတင်းတွေရေးတယ်ပေါ့နော်အာဒီရွာကိုစစ်ကြောင်းထိုးတယ်လက်နက်ကြီးတွေနဲ့ပစ်တယ်အဲလေကြောင်းနဲ့တိုက်ခိုက်တယ်ပေါ့နော်အဲ့တော့ကိုကိုရိုင်းရောက်သွားတဲ့အချိန်ကျတော့အဲ့ဒီမှာကိုကိုရိုင်းပေါ့နော်အဲ့ဒီခါကိုခံစားရတာအရင်တော့ဒီမှာသတင်းတွေရေးပြီးတော့ပြောလိုက်ရတယ်ဒါပေမဲ့ကိုကိုရိုင်းအဲ့တည်းလဲရောက်လဲခါကျတော့ဟာကိုအိတ်နေတဲ့နေရာကိုအိတ်တဲထဲမှာအိတ်နေတဲ့နေရာမှာစစ်ကြောင်းကြီးဝင်လာလို့ရှင်ငါဘယ်လိုပြေးမလဲဟာလက်နဲ့ကြီးကြလာရောဘယ်လိုလုံးဝမလဲပေါ့နော်ဒါမျိုးတွေပေါ့တွေးပြီးတော့ကျွန်မတညာလုံးအဲ့လိုအိတ်မရတဲ့နေ့ကြီးလဲရှိခဲ့ပါတယ်ဆိုတော့ဒါကတော့ ကိုယ်တိုင်တွေ့ကြုံခဲ့ရတာပေါ့နော်အဲ့ဒီတော့ဖြစ်နေတာ
နဲ့ပဲအခုကကျတော့ကိုယ်တိုင်ကြီးကိုဒါကြီးကိုကြုံတွေ့လိုက်ရတယ်လို့ဖြစ်သွားတာပေါ့နော်ဆိုတော့အတော်လဲဒါဆိုရင်ဟိုထိတ်လန့်မိပါပေါ့အသက်အန္တရာယ်စိုးရင်ရတာမျိုးရောကိုကိုကိုတွေးမိလား
ရှိတော့ရှိတယ်ဘာဖြစ်လို့လဲဆိုတော့ကင်နီပြည်နယ်မှာသူတို့ကမကြာခဏလက်နက်ကြီးတွေနဲ့လည်းပြစ်နေတယ်အဲနောက်ပြီးတော့ဒီဟိုတိုက်ပွဲတွေကလည်းရှိရတချို့နေရာမှာနောက်ဒီစစ်ကောင်စီစစ်တပ်စခန်းတွေကလည်းသူတို့ရှိနေသေးဆိုတော့လေအဲ့လိုစိုးရိမ်မှုတွေကရှိပါတယ်ဒါပေမဲ့တစ်ဖက်မှာကြတော့လေဒီကင်နီပြည်နယ်မှာရှိနေတဲ့ဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေပေါ့နော်ဥမာဒီ KNDF တို့နောက်ကာလာလာတာတို့နောက်KA ပေါ့เนาะဆိုတော့ဒီတက်တွေကသူတို့ကနေပြီးတော့ جماعه တို့ဒီသူတို့ဒီနေတဲ့ဝင်ပြီးတော့သတင်းယူတဲ့သတင်းထောက်တွေပေါ့เนาะ جماعه တွေမဟုတ်ပါဘူးတခြားနိုင်ငံသားသတင်းထောက်တွေလည်းရှိပါတယ်ဆိုတော့သူတို့ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့သူတို့ကတာဝန်ယူပေးပါတယ်ရှင်
ဆိုတော့သတင်းတွေရယူနိုင်အောင်တော့အဲ့ဒီမှာရှိတဲ့အဖွဲ့အစည်းတွေကကူညီပေးတဲ့သဘောပေါ့လေ
ဟုတ်ပါတယ်ဟုတ်တယ်ဒါပေမဲ့အဲ့လိုမျိုးကင်နီပြည်နယ်ကိုစပြီးတော့သတင်းယူရတော့မယ်ဆိုရင်တော့ جماعه တို့ကသူတို့ရဲ့အမကင်နီပြည်ဒီဂျာကာလာအုပ်ချုပ်ရေးကောင်စီလိုမျိုး IEC ကို جماعه တို့တရားဝင် جماعه တို့အကြောင်းကြားရတယ်သူတို့ရဲ့ဟိုတက်မှတ်ထားတဲ့ပုံစံလျှောက်လာလို့ပေါ့နော်အဲ့ဒါကိုကျမတို့ဖြည့်ရတယ်ကျမတို့ဘယ်သတင်းဌာနကဘယ်နေရက်လောက်ကျမတို့အိမ်မှာနေမယ်ကျမတို့သတင်းယူမယ်ဆိုတဲ့ဟာမျိုးနဲ့သူတို့အဲ့လိုမျိုးပေါ့နော်သူတို့ဒီပုံစံအောင်ကျမတို့ဖြည့်ရပါတယ်
နောက်ပြီးတော့ကျမသတိထားမိတာကမင်းချင်းရောက်နေတဲ့ကာလမှာကိုပဲဒါလေချောင်းကနေပြီးတော့ဘုံကျဲတာနှစ်ကြိမ်ထက်မနည်းရှိမယ်လို့ထင်တယ်နောက်ပြီးတော့ဒီတိုက်တဲ့ခိုက်တဲ့ဟာတွေလည်းဆွဆွားလည်းမင်းချင်းပြောရဲကြားနေရတယ်ပေါ့နော်ဒါတွေကဆိုတော့အဲ့ဒီမြေပြင်မှာတွေ့ရတဲ့အခြေအနေရရောတကယ်တမ်းကျမတို့ဒီသတင်းမီဒီယာတွေမှာဖော်ပြနေတာတွေကတကယ်ရောလုံလုံလောက်လောက်တကယ်အခြေအနေတွေကိုခြုံငုံမိပါရဲ့လားကိုကိုယ်တိုင်သွားလိုက်တဲ့အခါကျတော့မှပေါ့နော်မြင်ရတဲ့အခြေအနေရရောဘယ်လိုရှိလဲအဲ့ဒါလည်းနည်းနည်းပြောပြပါ
ဟုတ်ကဲ့ဒီအဝေးကနေပေါ့နော်အခုလှမ်းပြီးတော့ကျမတို့သတင်းတောက်တွေVOA မြန်မာပိုင်းရဲ့သတင်းတောက်တွေတမချားသတင်းတွေကဒီဟိုဘယ်လိုပြောမလဲသူတို့ဒီအဲ့လိုတိုက်ခိုက်မှုတွေဘုံကျဲမှုတွေကိုလောက်တာတော့ဖြစ်ပါတယ် cover ပေါ့နော်သူတို့ပြည့်ပြည့်စုံစုံတင်ပြနိုင်မှာဒါပေမဲ့ကိုယ်တိုင်ရောက်သွားတဲ့အခါထူးခြားချက်ကတော့ဥမာကျမကဒီဖဲခုံမှာရှိတယ်ပေါ့နော်စစ်ပေးဆောင်ဒီဘန်ကောက်စစ်ပေးဆောင်ဒုက္ခသည်စခန်းကိုရောက်သွားတော့သူကညကဘုံကျဲသွားတယ်နောက်တနေ့ကိုယ်တိုင်သွားကြည့်တဲ့အခါမှာဒီလိုဘုံဆံအခွန်နေနောက်ပြီးတော့ဒီဘုံကြောင်တေဆုံးသွားတယ်ပေါ့နော်တေဆုံးသွားတဲ့လူတွေဒဏ်ရာရတဲ့သူတွေကိုကိုယ်တိုင်တွေ့ရမြင်ရဟိုမေးမြန်းခွင့်ရတာပေါ့နော်မိသားစုတွေထိခိုက်ကြေကွဲရတာအပျက်စီးတွေမြင်ရတဲ့အဲ့ဒီမြင်ခွင့်ကတော့တကယ့်ကိုစိတ်မကောင်းစရာပေါ့နော်တော်တော်လေးဖြစ်ပါတယ်နောက်ပြီးတော့လေဒါကိုယ်တိုင်မျက်မြင်သက်သေတွေ့ရတာပေါ့နော်အခုလို့ဟိုကျမတို့ကဟိုစစ်ကောင်စီကပုံကျဲသွားတယ်ဆိုတာမျိုးပြောနေရတဲ့ထက်ကိုယ်တိုင်သွားတဲ့အခါမှာဒီလိုအယက်သားတွေအထူးသဖြင့်စစ်ဘေးဒုက္ခတွေစခန်းလိုဟာမျိုးတောင်မှသူတို့ကမချန်ဘဲနဲ့ဒီလေချောင်းကနေပြီးတော့ပေါ့နော်ရရဆက်ဆက်အဲ့လိုပုံကျဲတိုက်ခိုက်တယ်ဆိုတာကိုယ်တိုင်တွေ့ရတဲ့ခါကျတော့လေတကယ်ကိုဟိုကျမတို့ကျမသတင်းတောက်တယောက်နေနဲ့လေတကယ်စိတ်နှလုံးကိုဘယ်လိုပြောရမလဲကြေကွဲရတဲ့ခံစားချက်မျိုးခံစားရပါတယ်ဟုတ
်နော်ဆိုတော့နောက်တစ်ခါမန်ကြီးကဘာဖြစ်တာကိုကအမျိုးသမီးသတင်းတောက်တယောက်လေးနော်ဆိုတော့သတင်းတောက်တွေထဲမှာအမျိုးသမီးသတင်းတောက်တယောက်အနေနဲ့တကယ်ကိုဒီလိုမျိုးဟိုစစ်မြေပြင်လို့ပြောလို့ရတဲ့နေရာလို့ဖြစ်နေတာပေါ့နော်လက်နက်ကန်ပြပခါပြင်းထန်ဖြစ်တဲ့နေရာထဲမှာကိုကလည်းရောက်သွားတဲ့ဆိုတဲ့ခါကျတော့အဲ့လိုနေရာမျိုးမှာတခြားအမျိုးသမီးသတင်းတောက်တွေလည်းရှိကောင်းရှိနိုင်ပါတယ်ဆိုတော့အမျိုးသမီးသတင်းတောက်တွေတော့ကောဒီလိုသတင်းသွားရယူဖို့ကအခက်အခဲတွေဘယ်လောက်ရှိတယ်လို့ပြောလို့ရမလဲမန်ကြီးကိုယ်တိုင်ရောကြုံခဲ့ရတဲ့အခက်အခဲရှိတယ်ဆိုရှင်ပြောပြပါအောင်ရှင
်ဟုတ်ကဲ့ဟိုသတင်းသမားတွေအနေနဲ့တော့အဲ့လိုပဋိပက္ခဖြစ်တဲ့နေရာမှာသတင်းသွားယူရတာတော့အန္တရာယ်များပါတယ်တကယ်တမ်းတော့အန္တရာယ်တော်ကြီးတယ်အဲဆိုရက်ခါမှာတခါဒီဒေတာကန်နေဘက်ကတုံ့ပြန်မှုကလည်းအရေးကြီးတယ်ကိုရီသတင်းတောက်တွေပေါ်မှာယုံကြည်မှုရှိမရှိဆိုတာလည်းအရင်အရေးကြီးတယ်အဲ့ဒီအဲ့လိုမျိုးပေါ့နော်ဟိုကျမကတော့ VOE သတင်းသမားတယောက်အနေနဲ့သွားတဲ့ခါကျတော့တကယ်ဟိုဒေတာကန်နေက VOE ဆိုရင်သူကတည်နေကြတယ်ဥမာကျမဆိုလဲအခုလူကိုယ်တိုင်မြင်ရတယ်အခုကြမှာပေါ့နော်ဆိုတော့သူတို့ရဲ့ဒီကျမတို့သတင်းဌာနပေါ်ယုံကြည်ချက်နဲ့ဟိုကျမတို့ဒီပေါ်သတင်းတောက်ကျမတို့ကသူတို့သတင်းတွေကိုသူတို့ရဲ့အခြေအနေတွေကိုမှန်မှန်ကန်ကန်ပြောပြနိုင်နေဆိုတော့သူတို့ရဲ့ယုံကြည်မှုနဲ့ကြတော့တော်တော်လေးဟိုကျမအတွက်ကတော့ဟိုလုံခြုံမှုအနေထားတော့ရှိတယ်ပေါ့လေဒါပေမဲ့ဟိုတကယ်တမ်းကျတော့ဥမာသူတို့ဒီလိုဟိုကိုမသိတဲ့နေရာကိုကိုရောက်နေတဲ့အချိန်မှာဟိုသတင်းယူရတာတော့ကို့အချိန်မရွေးဘယ်ကနေဘလို့ဟိုအန်ဒီရဲ့ဖြစ်လာနိုင်မလဲဆိုတာတော့ဟိုအမြဲစဉ်းစားနေရတာပေါ့နော်ဒါပေမဲ့လည်းတကယ်တမ်းကျတော့ KNP နေမှာကလက်ရှိဒီဟိုကျမရောက်ခဲ့တဲ့နေရာတွေကတကယ်ဟို KNP ကမှရှိတဲ့ဟိုလက်နက်ကင်တပေါင်းစုတွေဟိုထိန်းချုပ်ထားတဲ့နေရာတွေဆိုတော့ဟိုရေပုံရအဖြစ်တော့ လုံးကြုံပါတယ်ဟိုပြောရမှာပေါ့เนาะဒါပေမဲ့ဒီလိုမျိုးပေါ့တခြားသတင်းသမားတွေဥမာလူသိမသိသေးတဲ့သတင်းသမားတွေသတင်းဌာနတွေအတွက်ကြတော့အခက်အခဲရှိနိုင်တယ်ဘာလို့ဆိုတော့လူတွေရဲ့ယုံကြည်မှုနဲ့တုံ့ပြန်မှုကလည်းလိုအပ်တဲ့ခါကြတော့လေ
ဒါပေါ့သတင်းသမားဟုတ်ရဲ့လားတခြားဘာသူဖြစ်နေမလဲဆိုတာမျိုးနဲ့တို့ကတော့နည်းနည်းလေးပို့ပြီးတော့ခက်ခဲမယ်ထင်တယ်เน
า
ะ
အဲ့ဒါတော့ဟုတ်ပါတယ်သတင်းသမားတွေအတွက်တော့လေတော်တော်လေးအဲ့ဒါတော့တော်တော်လေးရင်ဆိုင်ရတဲ့ခက်ခဲပေါ့เนาะတို့တွေကျွန်မကကြတော့ VOE နဲ့တို့သိနေတဲ့ခါကြတော့ကိုရောက်သွားတဲ့အချိန်မှာလိုလိုချင်းချင်းလိုလိုလားလားနဲ့တို့တုံ့ပြန်ပြောဆိုကြတယ်အဲတော့ပြောချင်တဲ့လူတွေရှိတယ်တခြားသတင်းသမားတွေအနေထားကြတော့ဥမာဟိုလူသိမသိဘူးဆိုရင်တို့အတွက်အခက်ခဲတွေကအများကြီးရှိပါတယ်
အများကြီးရှိနိုင်တာပေါ့နော်မင်းချင်းနိုင်အဲသွားတဲ့အချိန်မှာလည်းဒါတွေးဆုံမေးမြန်းတာတွေအများကြီးလုပ်ခဲ့တယ်ဒီအထဲမှာကရင်ဒီအမျိုးသမီးတွေလည်းတွေ့ပါတယ်ဆိုတော့အဲ့ဒီမှာရောဒီအမျိုးသမီးတွေအနေနဲ့ရောဒီလှုပ်ရှားမှုတွေမှာဘယ်လောက်ထိပါဝင်နေကြတယ်လဲတို့ရောဘယ်လိုတွေ့ခဲ့ရလဲပြောပြပါအောင်လား
ဟုတ်ကျမအဲ့ဒီမှာဒုတိယတွေ့ရတာပေါ့နော်ဒီသူတို့ကင်နီတဲမှာရှိရဲ့လက်နက်ကိုင်ဒီဒေါ်လာရေးအဖွဲ့တွေတဲမှာဆိုလို့ရှိရင်အမျိုးသမီးငယ်တော်တော်များများရှိရဲ့ကျမတွေ့ဆုံမြင်မြန်ခဲ့တဲ့ဒီအမျိုးသမီးတက်ဦးဆိုလို့ရှိရင်သူကအသက်ငယ်ငယ်လေးနဲ့ဟိုစနိုက်ပါပေါ့နော်သူပြစ်နိုင်တယ်ဆိုတော့နောက်တစ်ယောက်ကကြတော့ဒီဥမာသူကအခုဆိုရင်ဟိုကတော့ပဲရှိုံမဲ့10တန်းပေါ့နော်10တန်း12တန်းဒီအထက်တန်းကျောင်းသူပဲရှိသေးတယ်ဒါပေမဲ့သူဒီစစ်တနန်းကိုလာတက်ပြီးတော့သူဒီစီရေးမှာပါဝင်နေပါတော့ဆိုတော့ကျမတို့အင်တာဗျူးတဲ့အခါမှာတော့တို့တွေကဒီတို့အတွက်မလုံခြုံတော့ဘူးเนาะဒီအခုကင်းဒီပြည်နယ်မှာရင်ဆိုင်နေရတဲ့အနေအထားစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေရတဲ့အနေအထားမှာတို့ကိုယ်တိုင်ကတို့အနာဂတ်အတွက်တို့ပါဝင်ပြီးတော့ပေါ့เนาะအဓိကတော့တို့ကဒီ Federal ပြည်ထောင်စုပေါ်ပေါက်ရေးပေါ်မှာတို့မှာယုံကြည်ချက်အပြည့်အဝရှိတယ်ဆိုတာမျိုးလဲဟိုပြောပါတယ်ဆိုတော့ဒီလိုမျိုးမှာပေါ့เนาะတို့ဒီလက်နက်ကင်လမ်းစဉ်ကိုတို့ရွေးချယ်တယ်ပေါ့လေဒါမျိုးလဲတို့ပြောပြကြတယ်ဒါမျိုးတွေတို့ကြော်လွှားရင်ဆိုင်ပြီးတော့အနာဂတ်တို့ပြည်နယ်အတွက်ပေါ့เนาะတို့ဒါဆက်ပြီးတော့ရပ်တည်နေတဲ့အနေအထားဆိုရင်တော့ဟိုတော်တော်လေးဟိုအားရဖို့ကောင်းတယ်ဒီကင်းဒီမျိုးသမီးတွေဟာတော်တော်လေးဟိုဘယ်လိုပြောမလဲစိတ်သက်ခိုင်မာတယ်ပေါ့เนาะဒါမျိုးတော့ကျွန်မတွေ့ခဲ့ရပါတယ
်တကယ်ကိုကြမ်းကြမ်းခံပြီးတော့ဆက်ပြီးတော့เนาะ prepare ခါရီချာထဲမှာရှင်တန်နေရတဲ့ပွားတွေကလွယ်ကူမယ်လို့တော့မထင်ပါဘူးဒီလိုအခြေအနေတွေကိုလည်းမနိုင်ကျင်နိုင်လဲကိုယ်တိုင်တွေ့ပြီးတော့မှကိုယ်တိုင်သတင်းသွားယူခွင့်ရတယ်ဆိုတာလဲဒါ immediate ဝင်ပါပဲဒါထူးထူးခြားခြားကိုလှုပ်ဆောင်နိုင်ခဲ့တာလို့လည်းထင်ပါတယ်ကျေးဇူးတင်ပါတယ်အခုလိုမျှဝေပေးရတဲ့အတွက်ဟုတ်ကဲ့
ပကံပြူတွေတင်ဆက်ပေးကြတာပါခုတခါတော့တူတာဆုံလင်အမေရိကန်တခွင်အစီအစဉ်ကိုအလဲပေးကြရအောင်ပါစာပြေဝေးလုပ်ငန်းနဲ့မနီးဆက်ခဲ့ပေမဲ့လည်းမြေဧကရာချီဝယ်ပြီးတဲ့နောက်မြန်မာတွေစိတ်နှစ်သက်စွာစားသုံးကြတဲ့ချင်းမောင်ပင်ပါဝင်တခြားဟင်းသီးဟင်းရွက်မျိုးစုံစတင်စိုက်ပျိုးနေပြီလို့ရိုးစိုက်ပျိုးရေးချံပိုင်ရှင်စတီဗန်ယူကပြောပါတယ်ဒါအပြင်စိုက်ပျိုးရေးနဲ့ဆက်နွယ်ပြီးတော့အပန်းဖြေလာရောက်နားနေနိုင်အောင်စီစဉ်ထားတာအပြင်ဂီတာပွဲတွေနဲ့ဖြော်ပြအစီအစဉ်တွေကိုလည်းကောင်းတဲ့ဖော်သွားမယ်လို့သူကပြောပါတယ်ကိုအောင်ဆက်သွယ်မေးမြန်းထားပါနားဆင်ကြည့်ရှုကြပါခင်ဗျာ
โอเคคุณสตีฟานยูอะกูดีเท็กซัสฮิวสตันมาป้อเนาะคุณสตีฟานยูก็แชมเอกตลอดๆแมๆเวပြီးတော့มีดีซ้าပြင်ตีပြင်นี่ป้อเนาะอดิกไซปิ้วနေเลยဆိုပြီးတော့ตีอ่ะပါတယ်ဆိုတော့ဟိုဒီလိုไซปิ้วရေးလုတ်ဖို့အတွက်ဘယ်လိုစိတ်ကူးလေးရခဲ့တယ်ဆိုတော့အရင်စပြီးတော့ပြပြပြောလာ
โอเคပါကွာဒီစစ်စစ်လေးစစ်ပြတဲ့ချေစစ်ချက်ပါမင်္ဂလာပါဆယ်လုံးများစပြတဲ့ချမ်ပီယံကတော့ကျွန်တော်ရဲ့ background ကတော့ကျွန်တော်က CPA ကျွန်တော် real estate မှာ specialize လုပ်ထားတဲ့ CPA တယောက်ဖြစ်တယ်။ဒါကြောင့်နောက်ပိုင်းကျွန်တော် real estate investment တွေလုပ်တဲ့အခါမှာကျွန်တော်အမြင်ကြီးရဝယ်ဖြစ်တယ် investment တစ်ခုနေတယ်။အဲ့ဒီ investment ဝယ်တဲ့အခါမှာဒီ land ကို income producing property တစ်ခုဖြစ်ပေါ်တဲ့ဘယ်လို land ကို hack လုပ်လဲလို့စဉ်းစားတဲ့အခါမှာ conversion စဉ်းစားတယ်။ဒါနဲ့၃မျိုးကျွန်တော်ပထမဆုံး account ချပေါ့။အဲ့ဒီ၃မျိုးပထမတစ်ခုက agriculture ဒုတိယတစ်ခုက agri tourism တတိယတစ်ခုကတော့ agri entertainment agriculture နဲ့ပတ်သက်လို့ကတော့ generation ဆိုင်မယ်ဝင်ဝင်လုပ်မယ် agri tourism နဲ့ကတော့သူတို့လူတွေလာပြီးလက်ပတ်လို့ရတယ်ကျွန်တော်တို့ farm ကိုနောက်ပြီးတော့ဒီ farm မှာသူတို့ glamping ပေါ့ glamping ဆိုတော့ glamorous camping သူတို့ camping လုပ်လို့ရတယ် farm sale လုပ်လို့ရတယ်နောက်ဆုံးကတော့ agree entertainment ဆိုတော့ကျွန်တော် ranch မှာ party လုပ်မယ် off road ရှိမယ် rodeo ရှိမယ်ပြီးတော့ barbecue festival ရှိမယ်နောက်ပြီး live stage show ရှိမယ် drive movie theater စသဖြင့်ဒီလုပ်ငန်းလေးတွေကျွန်တော်ဆက်လက်ပြီး account ပေါ်ပါမယ်လို့စဉ်းစားရပါတယ်
ဟုတ်ကဲ့ဆိုတော့ဒီစိုက်ပျိုးရေးအခုစလုပ်တယ်ဆိုတဲ့အခါကျတော့ဟိုဘလို့အတီးနှံမျိုးတွေကိုစပြီးတော့စိုက်ပါလဲ
ဟုတ်ကဲ့ကျွန်တော်တို့ပရမစားတဲ့အခါကတော့ကျွန်တော်တို့ရဲ့ရွေးချက်ကတော့ cultural specialty crop เนาะကျွန်တော်တို့ဒီ tropical plants တွေကျွန်တော်တို့တိုင်းပြည်မှာစားခဲ့တဲ့အတီးနှံပင်တွေပေါ့နောက်ပြီးတော့သုံးမျိုးကျွန်တော်တို့ specialize လုပ်ဖို့စိတ်ကူးထားပါတယ်ဒီကတော့ Asian ပြီးတော့ African now Central American so from our own scene เนี่ยကျွန်တော်တို့တိုင်းမှာစခဲ့တဲ့စသည်ဖြင့် Subo Weda Ayon Bu Chemao Pinsain Daniel D Zeppelin စသည်ဖြင့်ပေါ့အစုံပေါ့နော်တက်နိုင်တဲ့ဒီမျိုးစီရတဲ့ဟာကိုမြန်မြန်ဆဆ mass production အနေနဲ့ဆက်လက်ပြီးဆောင်ရွက်တော့ပါမယ
်ဟိုအထူးသဖြင့်ပေါ့နော်မြန်မာတွေစားကြတဲ့ဒီအတီးရွက်တွေကိုစပြီးတော့စိုက်နေရဆိုတဲ့အခါကျတော့ဟိုဘလောက်ဧကအပေါ်မှာစိုက်နေတာပါလဲ။နောက်ဒီခြံရဲ့အခြေအရောဘလောက်လောက်ရှိပါလဲ
။ Okay ခြံကတော့ကျွန်တော်တို့၃ခွက်ရှိပါတယ်။ပထမဆုံးကျွန်တော်တို့၂ခွက်ကဧက50နဲ့ဧက40ရှိတယ်။နောက်တစ်ထပ်ပြီးတော့ပေါင်းတာဧက30ဆိုတော့စုစုပေါင်း100ကျော်ရှိပါလား။ဒါနဲ့အခုခြံစတာကတော့ကျွန်တော်တို့ဧက20လောက်နဲ့ကျွန်တော်တို့စပြီးတော့ production စလုပ်ပါမယ်။
ဟိုမြန်မာတွေစားတယ်เนาะဟိုအခုလို့ပေါ့ဒီအတီးအရွက်တွေဟင်းဒီဟင်းရွက်တွေကိုစိုက်တယ်ဆိုတဲ့အခါကျတော့ဟိုဘယ်လိုပုံစံမျိုးနဲ့ဖြန့်ချီမယ်ဆိုပြီးတော့စိတ်ကူးထားပါလဲ
ဟုတ်ကဲ့ကျွန်တော်တို့တော့ဒီ channel အခြေဝင်းပေါ်မူတည်ပြီးတော့ကျွန်တော်ကစိုက်ပြုံးမယ်လို့စုံကြတဲ့အခါကျတော့ scale တစ်ခုစဉ်းစားရအောင်ဆိုတော့ကျွန်တော်တော့ဒီအကြီးရှိတဲ့ကြား commercial scale တစ်ခုကျွန်တော် set up လုပ်ဖို့စိတ်ကူးထားတယ်ဒါကြောင့်ကျွန်တော်တို့ကစပြီးမလွတ်ခင်ပါကျွန်တော်ဒီ token မှာရှိတဲ့ wholesale distribution center နဲ့ကျွန်တော်တွားပြီးတွေ့ကျွန်တော် plan ကိုချပြရအောင်ဒီ example ကိုကျွန်တော်ထည့်ထားတာ not to buy not to let you know ဒီမှာ non profit organization ကိုရှိတယ် you have full help your food pantry to plan it for budget not food pantry စသဖြင့်ကျွန်တော်ကိုယ်စီရလေဒီကျွန်တော်ဒီ channel မှာထွက်တဲ့ email ပို့စက်ကတော့
အခုလောလောဆယ်မှာဒီခြံတွဲဒီဟင်းဒီဟင်းရွက်တွေကိုဘယ်လိုပုံစံမျိုးနဲ့ဟိုဘဲပြည်နယ်တွေကိုစပြီးတော့တင်ပို့နေပါပြီလဲ
ဟုတ်ကဲ့ကျွန်တော်တို့ပထမဆုံးအနေနဲ့ကတော့ကျွန်တော်တို့ခုမှဆက်ပြီးတော့ကြာအရေးကြီးတဲ့ factor တစ်ခုကတော့ community supported agriculture တို့ကမှဆီလာစီလိုခေါ်တယ်ဆိုတော့ local တွေ support ကိုအရင်နိုင်ငံရေးနဲ့တာဝန်ပေးနေရပြီးတော့မှကျွန်တော်တို့ကနောက်ပိုင်း online ကနေဆက်သွားဖို့ကျွန်တော်ရည်ရထားတယ်ခုလောလောဆယ်ကတော့လူတွေ local community တွေလာပြီး channel မှာလာလည်နိုင်တယ် ubiquitous လာလုပ်နိုင်တယ် online anywhere နိုင်တယ်ဆာဗီကျွန်တော်တို့နောက်ပိုင်းဆက်ပြေးတဲ့အခါကျလို့ရှိရင် logistics man ကြီးဆိုရင်ကျွန်တော်တို့ United States တစ်ခုလုံးကိုကျွန်တော်တို့ပြန်ဖို့ဆက်ကူရပါတယ်။ဆိုပြန်ပြန်တဲ့အခါမှာကျွန်တော်တို့ online ကနေစာရိုက်ကဖြစ်တော်လကောင်းဒါမှမဟုတ် air cargo နဲ့ဖြစ်တော်လကောင်းလက်လက်ဆက်ဆက်အပြီးရ fresh ခုနလို shipment ကိုကျွန်တော်လုပ်ဆောင်မှုစီမံလာပါတယ
်။ဟုတ်ကဲ့ဆိုတော့ဒီထဲမှာလေခုနကပြောတာဒီ African တွေစားတဲ့အတီးအရွက်ဒီလေးစိုက်တယ်ဆိုတဲ့အခါကျတော့ဆိုတော့ရေးခွက်ကောင်ဘယ်လောက်ကြီးပါလဲ
Okay African market ကတော့အများကြီးကတော့ Nigeria South Africa community စားတယ်ဟာသူတို့လည်းချမောင်ရွက်ကိုသူတို့ခြိုက်ကြတယ်ကျွန်တော်တို့ Bamako community ရယ် Indian community ရယ် Nigerian community ရယ်ဒီကရွက်ကိုစားတော့တို့တွေကျွန်တော်တို့ American တွေလည်းသူတို့ချမောင်ရဲ့အတီးကိုစားတယ်သူတို့တို့ IC လောက်တယ်နောက်ပြီးသူတို့ရလောက်တယ်ဆိုတော့ကျွန်တော်တို့ဒီ distribution center ကိုကျွန်တော်သွားဆက်တဲ့အခါမှာသူတို့ကျွန်တော် hibiscus လို့ပြောတဲ့အခါကျတော့သူတို့အရွက်ကိုသူတို့မမြင်သူတို့အပီးကိုမြင်တယ်ဒါကြောင့်ခုနလိုပေါ့အပင်တစ်ပင်လုံးမှာသူ့ရဲ့အရွက်ကနောက်ပိုင်းအပင်နောက်ဆုံး season ကုန်ခင်းကြလို့ရှိရင်သူတို့အပီးတွေပါထွက်တဲ့အတွက်ကြောင့်ဒီချမောင်ပင်ကဘာဖြစ်ဖြစ်ပြောဒီကျွန်တော်လောက်ရတာတိုက်တယ်လို့ခေါ်ပါနော်တပင်လုံးအတွက်ခဏလို့ဘယ်လိုကောင်ရောင်းချလိုက်ရ
ဒီခြံထွက်တီးနှံနေရနေပြီးတော့ဘယ်လိုအကျိုးအမြတ်တွေရမယ်ဆိုပြီးတော့ဟိုလောလောဆယ်မှာခံမှန်းထားပါလေ
ဟုတ်ကဲ့ ကျွန်တော်တို့မြေကြီးပိုင်တဲ့အတွက်ကြောင့်ဒီခုနကကျွန်တော်ကအေကန်ပရိုဒျူဆင်းတစ်ခုအနေနဲ့ agriculture farming ကိုလုပ်တဲ့အခါမှာလူပဲလည်းတော့ရင်းရပါတော့။ဒါနဲ့ demand ရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကလည်းဒီ agriculture ကိုစားခဲ့ခြင်းဖြစ်တယ်။အခုကကျွန်တော်တို့ဒီ cultural specialty crop ကပြုရချင်မှောင်ရပါနော်။မလကီယာပြုံညံ့ဝေးတာပင်စိမ်ဒါရတော်တော်ကြီးကို demand လေးရှိပါတယ်ကျွန်တော်တို့ထွက်တဲ့ဟာလဲသူတို့ဒီဟာ distribution center တွေနဲ့ကျွန်တော်တို့ခုဗမာ community ကလဲစိတ်ဝင်စားမှုရှိတဲ့အတွက်ကြောင့်ဒီ income producing တွေကိုအဆင်ပြေမယ်လို့ကျွန်တော်မျှော်လင့်ပါတယ
်စိုက်ပျိုးကြံတချံထူထောင်ဖို့အတွက်ဘာတွေလိုအပ်တယ်လဲအစိုးရကောဘာတွေကူညီပေးလဲဆိုတာကိုဒီဇင်ဘာလ6ရက်နေ့မှာတင်ဆက်ပေးမယ်သုတဆောင်လေအမေရိကန်တစ်ခွင်အစီအစဉ်မှာတင်ဆက်ပေးတော့မှာတင်ဆက်ပေးဦးမှာပါခင်ဗျာခုတော့သိပ္ပံနဲ့နှီးပညာကဏ္ဍရဲ့အလဲရောက်လာပါပြီ။စက်နဲ့လူသားဆက်သွယ်ပြောကြလို့ရတဲ့ AI model တစ်ခုဖြစ်တဲ့ ChatGPT ဆိုတာပါလေ။သူ့ကိုဘယ်လိုတိဆောက်ထားတယ်ဆိုတာကို NetTech ထိုင်းမျိုးသား Electronic နဲ့ Computer နှီးပညာဌာနက AI သုတေသနပညာရှင်ဒေါက်တာရဲကျော်သူကိုဒေါက်ခင်မျိုးသက်မင်းမြန်းတင်ပြထားပါရခင်ဗျာ။
artificial intelligence ပါပေါ့နော် AI များဆိုလို့ရှိရင်လူသိများပြီးတော့ပေါ့နော်ခေတ်စားနေတာ ChatGPT ပါဆိုတော့ ChatGPT အကြောင်းကိုသိကြလို့ပါအဲ့ဒါဘာလဲအရင်ရှင်းပြပေးပါရှင
်ဟော ChatGPT ဆိုတာတကယ်တော့ကျွန်တော်တို့အနေနဲ့နားလေတာကတော့ large language model ပါအလွယ်ပြောရရင်တော့ chatting လုပ်ပေးနိုင်တဲ့ GPT model ပေါ့ generative pre-trained model ပေါ့လीနော်ကြော် generate လုပ်တဲ့ model ပေါ့အဲ့တော့ကြိုပြီးတော့ကျွန်တော်တို့က model အကြီးကြီးကိုစောက်ထားမယ်အဲ့ဒီ model ကိုသုံးပြီးတော့ကျွန်တော်တို့ခိုင်းနေတဲ့အလုပ်တွေကိုခိုင်းမှာပေါ့မျိုးစုံလုပ်လို့ရအောင်เนาะဥပမာကျွန်တော်တို့သိနေတဲ့မျိုးကိုမေးတာမျိုး survey sheet ကိုထည့်လိုက်ပြီးတော့နောက် sign တွေကိုထည့်လိုက်ပြီးတော့အဲ့ဒီဟာကိုကျွန်တော်တို့ကအချင်းချုပ်เนาะဖြေခိုင်းတာမျိုးဒါမှမဟုတ်အင်္ဂလိပ်စာနေပြီးမြန်မာစာကိုဘာသာပြန်ခိုင်းတာမျိုးအဲ့ဒီမျိုးအလုပ်တွေအများကြီးခိုင်းလို့ရတဲ့ language model အကြီးစားပါဗျာလူချင်းရလို့ရှိရင
်ဒီ language model အကြီးစားဆိုတာဘာလဲပေါ့เนาะအဲ့ဒီဥစ္စာလေးကိုနည်းနည်းရှင်းပြပေးပါဒီ language model ဆိုတာဘာလဲဆိုတာ
အဲ့တော့ language model ဆိုတာကအလွယ်ဆုံးပြောရလို့ရှင်တော့ကျွန်တော် self scale language model ကစပြောရမှာပေါ့လေ self scale language model ဆိုတာကတော့ကျွန်တော်တို့လွန်ခဲ့တဲ့နှစ်20 30လောက်ကလောက်လာခဲ့ကြတာဆိုတော့ self scale language model ဆိုတာဘာလဲဆိုရင်တကယ်တော့ true sense မဟုတ်ပါဘူးဒါပြကျွန်တော်ခုနကပြောလို့ပဲကျွန်တော်တို့မှာ corpus ဆိုတဲ့ data တွေအများကြီးရှိမယ်စာရောင်းတွေပေါ့နော်ရိုက်ထားတဲ့စာရောင်းတွေအကြောင်းလိုက်အများကြီးရှိမယ်တန်းလက်ရှိပြီးရှိမယ်အဲ့ဒီစာရောင်းတွေရဲ့အတွဲတွေပေါ့နော်စလုံးဖြတ်ထားဆိုရယ်စလုံးအတွဲတွေပေါ့တကယ်လို့ကျွန်တော်တို့ဝနဖြတ်ထားမယ်ဆိုလို့ရှင်ရယ်ဝနအတွဲတွေပေါ့အဲ့ဒီအတွဲတွေကဘယ်နှခါပါတယ်ဆိုတော့ frequency နဲ့ကျွန်တော်တို့ကဖြစ်နိုင်ကြီးကိုတွက်ထားတာပေါ့နော်တင်ကြားစကားနဲ့ပြောမယ်ဆိုတော့ကျွန်တော် log probability တွက်ထားတာပါအဲဒီလိုမျိုးအတွဲတွေပေါ့နော်အဲလို့တွက်ထားတာပါတွက်ထားတဲ့ဟာကတကယ်ကတော့ဒါ self scale language model ပါပဲဗျာမြန်မာနော်စလုံးချို့ထည့်ရလို့ရှင်နောက်လာမယ့်စလုံးကဘာလဲဆိုတော့ command နဲ့လောက်က language model ရဲ့အဓိကလောက်ပါပဲအဲ့တော့အရင်ဆုံးကျွန်တော်တို့ language model ဆိုတာဘာလဲဆိုတာကိုဒီမှာအလွယ်နားလည်အောင်ရှင်းရလို့ရှင်ကျွန်တော်တို့စာရိုက်လိုက်တဲ့ဥပမာဟိုးရှေးရှေးတုန်းကဆိုရိုက်လို့ရှင်နောက်ကလာမှာ binary ဆိုတာလာမယ်ဆိုတဲ့ဟာမျိုး command လာပေါ့အဲ့ဒီ command နဲ့လောက်ကတကယ်တော့ language model ကလုပ်တဲ့အလုပ်ပါအဲ့လိုမျိုး share ပေးလိုက်တဲ့ input ပေးလိုက်တဲ့စလုံးတွေကိုကြည့်ပြီးတော့နောက်ကဖြစ်နိုင်တဲ့စလုံးကဘာလဲဆိုတာ command လာတကယ်တော့ language model ရဲ့အလုပ်ပါဗျအဲ့တော့အဲ့မှာမှမြန်မာစာအနေနဲ့သက်ဆိုင်တာကိုပြောပါရင်တော့ကျွန်တော်တို့မြန်မာစာအင်္ဂလိပ်စာနဲ့မတူဘဲနဲ့စလုံးဖြတ်ပြီးရေးတာမဟုတ်ဘူးလေကျွန်တော်တို့ကသိတဲ့အတိုင်းပဲရေးလို့ရှိရင်ကျွန်တော်တို့မှအဲ့လိုမျိုးဘလို့ဖြတ်ရမယ်စလုံးကိုဘလို့ဖြတ်ရမယ်ဆိုတော့ဥပဒေသာသက်သက်မတ်မတ်ရှိတာမဟုတ်ဘူးအဲ့တော့ခုရက်တွေလောက်တစ်ခါမှာတော့စလုံးကိုတတ်မှတ်ပြီးတော့နော်တိကျ dictionary ပါးတုံးပြီးတော့ဖြတ်တာမျိုးလုပ်တယ်အဲ့ဒါဆိုရင်တော့နောက်ကနေဘာမသိပြီးဆိုပြီးလာမှာပေါ့အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့နောက်ထပ်အသုံးဝင်တဲ့နည်းတစ်ခုပေါ့ကျွန်တော် proposal လေးတင်လာပါတယ် syllabus ပဲလို့ခေါ်တယ်ဝနဖြတ်ပြီးတော့လုပ်တာမျိုးပေါ့အဲ့တော့ဝနဖြတ်တယ်ဆိုတော့ဒါမှဟိုးရှေးရှေးလုံးကဆိုလို့ရှိရင်ကျွန်တော်ကဟိုးတစ်လုံးရှေးတစ်လုံးရှေးတစ်လုံးတုံးတုံးကဆိုပြီးအဲ့လိုသွားပြီးတော့နောက်ကလာတဲ့ဟာအဲ့ဒါဆိုရင်တော့ဘာဆိုပြီးလာမှာပေါ့ဘာနဲ့ပြည့်ရဲ့ဘာဆိုပြီးလာမှာအဲ့ဒါမျိုးကကျွန်တော်ဝနားနဲ့ဖြတ်တာပေါ့အဲ့ဒီအဲ့ပိုင်းလောက်တာပေါ့အဲ့တော့ last language model အရွယ်ဆုံးရှင်းပြလို့ရှိရင်ကျွန်တော်ပြောသလိုပဲရှေ့ရထည့်လိုက်တဲ့စလုံးတွေကိုကြည့်ပြီးတော့နောက်ကဖြစ်နိုင်တဲ့နောက်ကဘာလာမလဲဆိုရယ်စလုံးကို command language model လောက်ပါဗျ
so language model မှာမှဒီစလုံးဖြတ်တာပေါ့နော်အဲ့တိဆောက်တဲ့နည်းလေးကိုရှင်းပြပေးပါဒီ ChatGPT တိဆောက်တဲ့နည်းလေးပေါ့နော်အဲ့ဒါလေးရှင်းပြပေး
ChatGPT ကတော့ကျွန်တော်တို့ရှေ့မှာလဲကျွန်တော်တို့ interview မှာပြောခဲ့တဲ့neural network model တစ်ခုကိုသုံးထားပါတယ်အဲ့ဒါကနာမည်နဲ့အတိအကျပြောပါဆိုရင် transformer model လို့ခေါ်ပါတယ်ဗျအဲ့ တော့အဲ့မော်ဒယ်ကဒါ Google က2019လောက်မှာပုံပုံစံတင်တာပါအဲ့မော်ဒယ်နောက်ပိုင်းမှာကျွန်တော်တို့က AI လောကမှာရောကျွန်တော်တို့ natural language processing လောကမှာအပြောင်းအလဲတွေကြီးကြပ်ဖြစ်ပြီးတော့ခုနောက်ပိုင်းသွားနေတဲ့ဒီ generative model တွေဆိုတာလည်းဒီ language model အကြီးစားတွေဆိုတာလည်းဒီ transformer model ကိုခြေခံပြီးလုပ်တာပါဗျာဆိုတော့အဲ့ဒီမှာနည်းနည်းကျွန်တော်အသေးစိတ်ပြောမယ်ဆိုလို့ရှိရင်လက်တွေ့လုပ်ရတဲ့အခါမှာကျွန်တော်ခုနကပြောလို့ tokenization ဆိုတဲ့နောက်အပိုင်းပါပါတယ် schematization လို့လည်းခေါ်ပါတယ်အဲ့တော့အဲ့ဒီစလုံးဖြတ်တာတကယ်ကတော့ဟိုအလုတ်ကြီးပဲအဲ့တော့အဲ့စလုံးဖြတ်တဲ့အရေးတက်ပေါ်မူတည်ပြီးတော့တကယ်တမ်းသုံးတဲ့အခါမှာလဲကျွန်တော်တို့ကဈေးပူပေးရတယ်ဈေးပူကြီးသွားတယ်ဆိုတာမျိုးဖြစ်တာပေါ့နော်အဲ့တော့ model တစ်ခုနဲ့တစ်ခုကကိုက input ပေးလိုက်တဲ့မြန်မာစာစာကြောင်းကိုသူတို့ကဖြတ်တဲ့ပုံစံမတူဘူးပြမတူတော့စလုံးရဲ့အရေးအတွက်ကိုကောက်လုပ်တဲ့အခါမတူတဲ့အခါကျတော့အဲ့ဒီပေါ်မူတည်ပြီးတော့ processing လုပ်ရတာလဲပူပြီးကြာတယ်အဲ့ဒါလည်းသူကပတ်စံယူတာပါအဲ့တော့အဲ့ဒါလည်းပတ်သက်ပြီးတော့ကျွန်တော် tick tokenizer ဆိုတဲ့ tool လေးရှိပါတယ်ပြဟိုအဖြစ်ကျွန်တော်တွေ့တွေ့ပြပေးပါTick tokenizer လို့ခေါ်တဲ့ online မှာပေါ့เนาะလူတိုင်းစမ်းကြည့်လို့ရတဲ့ tool လေးနဲ့ကျွန်တော်လက်တွေ့လုပ်ပြအောင်ပါမယ်အဲ့တော့အခုဆိုရင်ကျွန်တော်စာရိုက်ထည့်ထားတာကဒီစာကြောင်း၄ကြောင်းပေါ့လေမှာဟိုဒီတိုက်ထားတယ်အဲ့ဒီအဘူးတခုဒီဘက်မှာမြင်နေရတာကဒီအခုကျွန်တော်ရွေးထားတဲ့ GPT-4o ပေါ့လေနောက်ဆုံးပေါ့ GPT model ပါပဲအဲ့ဒီ model ကသူ့အနေနဲ့စလုံးနေဖြစ်ဘယ်လိုမျိုးသူကမြင်နေဆိုတဲ့ဟာကိုကျွန်တော်ကအယောင်နဲ့ခွဲပြရနေတာပါအဲ့တော့ဒီမှာဆိုလို့ရှိရင်ဥပမာကျုံဆိုတဲ့ဟာကို तू ကအောက်မှာမြင်ရတဲ့နံပါတ်ပေါ့နော်ဒီအပြောင်းနဲ့ဒီနှစ်ခုနံပါတ်နှစ်ခုနဲ့ကိုစားပြူပါလေအဲအဲ့လိုပဲအခုသိနေချင်တာက तू ကမော်ဒယ်ပေါ်မူတည်ပြီးတော့ဖြတ်တဲ့အလုံးကြီးတကမတူပါဘူးအဲ့တော့အခုဆိုရင်ဒီမှာဆိုရင် ChatGPT 4 ကိုအနေနဲ့က तू ကဒီမှာအယောင်လေးနဲ့ပြထားတယ် तू နဲ့သက်ဆိုင်တဲ့နံပါတ်တွေကိုပြထားတာဒါ vector လို့နော် vector နံပါတ်တွေပါပဲအဲ့တော့အဲ့မှာဆိုရင် तू က preset တစ်လုံးကို तू ကယူဆရတယ်ပေါ့နော် तू က preset တစ်လုံးလို့ပြီး तू ဖြတ်ထားတယ်အဲ့တော့ model ပြောင်းလိုက်လို့ရှိရင်မတူဘူးပေါ့ဥပမာကျွန်တော်တို့ချား model တစ်ခုကိုကျွန်တော်ပြောင်းလိုက်မယ်ပေါ့ဥပမာ Google ရဲ့နော် gamma 7 billion parameter ရှိတဲ့ model နဲ့ပြောင်းလိုက်မယ်ဆိုလို့ရှိရင် तू ကပြောင်းသွားမှာပါဒီမှာဆိုလို့ရှိရင်ညံ့တိုင်းပဲဒီ Google ရဲ့ဒီ gamma 7 billion model ကကျတော့ तू ကစာကြောင်းအတူတူပဲ၄ကြောင်းပါပဲအဲ့ဒီ၄ကြောင်းကိုပဲ तू ကအလုံးကြီးအတွက်111လုံးဆိုပြီးတော့ तू ကကောက်လုပ်ပါတယ်အဲ့တော့ဒီမှာနော်လူတွေကျွန်တော်တို့ဖြတ်တဲ့ပုံစံနဲ့မတူပါဘူးကျွန်တော်ပြောသလိုပေါ့နော်နောက်ကကျ multi language ကိုစဉ်းစားပါတယ်ကြာသူကလေမြန်မာလားခုလည်းမဟုတ်ဘဲနဲ့အင်္ဂလိပ်စာရောဂျမန်စာအကုန်လုံးရောပြီးစဉ်းစားရတဲ့ကြောင့်မို့သူတို့ယူဆတဲ့ tokenizer ပေါ်မူတည်ပြီးတော့ဒီစလုံးရေတကကွဲသွားတာပါဗ
ျကိုတုံးတဲ့ model ပေါ်မှာမူတည်ပြီးတော့စလုံးရေများတယ်များသလောက်ပတ်စံပေးရတာပေါ့နော်ဆိုတော့အခုဒီ
ဝယ်သုံးလို့ရှိရင်လို့ပေးရပါတယ်ဟုတ်ပါတယ
်ခေါင်းက transformer model ပေါ့နော်အဲ့ model ဆိုတာဘာလဲရှင်းပြပေးပါဦ
း model ရအများကြီးရှိတာဟုတ်အားလုံးက transformer model ပဲဒါဆိုရင် GPT-2 model ဒါဆိုရင် nano GPT modelဒါဆိုရင် GPT XL model အဲ့လိုသွားတာပေါ့နော်။ Large language model တစ်မျိုးဖြစ်တဲ့ transformer model ပေါ့နော်။သူရဲ့အလုပ်လုပ်ပုံကိုလေ့လာလို့လွယ်အောင်ဆိုပြီးတော့ကျွန်တော်တို့ဒီမှာ tool လေးတစ်ခုရှိပါတယ်။အဲတော့ဒီ link ကနေပြီးတော့ access လုပ်ပြီးတော့လေ့လာလို့ရပါတယ်။အဲ့တော့ဒီဟာကိုကျွန်တော်အခြေခံပြောမယ်ဆိုရင် nano GPT model ကဘယ်လိုလုပ်လဲ။ nano GPT ဆိုတာ transformer model ပါပဲ။ transformer model ထဲမှာမှတကယ် education နဲ့သုံးတဲ့ model အသေးလေးပေါ့။ကျွန်တော်ဗမာကဗျာဆရာတွေကဆက်ထားတဲ့ကြံရည်ကိုကျွန်တော်အများကြီးစုလိုက်ပြီးတော့ automatic GPT-2 model နဲ့ပြီးတော့ကြံရည်ဆက်ပေးနိုင်အောင်ဆိုပြီးလုပ်ထားတာရှိပါတယ်။ဒါဆိုလို့ရှိရင်ဒါအဲ့ GPT-2 model ကနေထွက်လာတဲ့ကြံရည်လေးပါ။ကြံရည်အပုပ်ပေါင်းက1800ကျော်ပါတယ်။ကြံရည်ဆရာ393လောက်ကဆက်ထားတဲ့ကြံရည်ညော့ကျွန်တော်တို့ဆရာကြီးဦးတင်မိုးလို့ပါလို့အကုန်လုံးပေါ့နော်။အဲ့ဒါတွေသုံးပြီးတော့ကျွန်တော်ဆောက်ပြီးတော့လုပ်ထားတာပါ။အဲ့ဒါ nano GPT model ပါ
။ဒေါက်တာရဲကျော်သူပါ။ ChatGPT မှာလူသားတွေလိုမေးခွန်းတွေဘာကြောင့်မေးလို့ရတယ်ဆိုတာဆက်ပြီးပြောပြပေးပါမယ်။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
် ChatGPT အကြောင်းဒုတိယပိုင်းကိုနောက်တစ်ပတ်မှာတင်ဆက်ပေးပါဦးမယ်ခင်ဗျာဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုသတင်းကျဉ်းချုပ်ကိုဆက်ပြီးတော့ပြောပြပေးပါမယ်မြန်မာအာဏာသိမ်းစစ်ကောင်စီအနေနဲ့အာဆီယံဒေသအတွင်းဆွေးနွေးပွဲတွေကိုနိုင်ငံရေးအရလက်တုံ့ပြန်နိုင်ရေးအသုံးမချဘူးစင်ကာပူကာကွယ်ဝန်ကြီးကသတိပေးလိုက်ပါတယ်မြန်မာနိုင်ငံအနေနဲ့လက်တုံ့ပြန်နိုင်ငံရေးအတွက်အာဆီယံကိုအသုံးချနေတာကအာဆီယံအဖွဲ့ကြီးကိုခက်ခဲတဲ့အနေအထားကိုတွန်းပို့နေတယ်လို့ဒေါက်တာအန်နန်းဟန်ကပြောပါတယ်။လာအိုနိုင်ငံဗျန်ချင်းမြို့မှာဘရူနေကကျင်းပခဲ့တဲ့အာဆီယံကာကွယ်ဝင်ကြီးများအစည်းအဝေးအတွင်းအာဆီယံကာကွယ်ဝင်ကြီးတွေအဖွဲ့ကိုတိုးချဲ့ဖွဲ့စည်းဖို့မြန်မာဘက်ကကန့်ကွက်နေတာကိုထောက်ပြရင်းမြန်မာစစ်ကောင်စီကိုအခုလိုသတိပေးခဲ့တာပါခင်ဗျာ။နောက်ဆုံးရသတင်းကျဉ်းချုပ်ကိုတင်ပြပေးခဲ့တာပါ။ဒီကနေ့မနက်အတွက်အစီအစဉ်တွေကိုဒီလောက်နဲ့ပဲဆုံးသတ်ပါရစေခင်ဗျာ။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်မှုကမက်ကင်ဖြူထွေးဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လဲကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။ကျွန်တော်စီတူပါတောတာရှင်မန်းတို့ကမြမပြည်သူပြည်သားအားလုံးတောက်ကပေါင်းကကင်ဝေးကြပြီးတော့ကျမ်းမာရှင်လန်းနိုင်ကြပါစေခင်ဗျာ။